Welcome to the Voice of America in Burmese.
ဘေကင်းရန်ကင်းမင်္ဂလာပြေဝတဲ့မနက်ခင်းဖြစ်ကြပါစေခင်ဗျာ VOA အမေရိကန်တန်ရက်2023ဖေဖော်ဝါရီလ10ရက်တောက်ကြာနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းဒိုမီတာ32 49တို့ကနေ VOA ရဲ့ Facebook စာမျက်နှာကပါရုပ်သံဖြစ်နေပူရပြီးဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာကျွန်တော်ကခင်မောင်စိုးမင်းပါဒီနေ့မနက်အစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါရှင်ကျမခင်မြတ်တပါဒီမနက်ခင်းသတင်းတွေကိုကိုခင်မောင်စိုးမင်းနဲ့ပဲသူကြီးညာပေးမှာပါတူရကီနဲ့ဆီးရီးယားနယ်စပ်ကတနင်္လာနေ့အားပြင်းငင်ရောက်တည်ဆုံးသူကအခုဆို2000ကျော်နေပါပြီတရုတ်ရဲ့မိုးပြန်ဘူပေါင်းနဲ့ထောက်လန်းတဲ့လောက်ရောက်ကိုကန်အောက်လွှတ်တော်ကနေရှုံချလိုက်ပါတယ်မြမရေးဖြစ်ရှင်ရမှာထိုင်းပါဝင်ဖို့အတွက်မလေးရှားဝန်ကြီးချုပ်ကတိုက်တွန်းလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုခင်မောင်စိုးမင
်းဟုတ်ကဲ့ပါခင်ဗျာသတင်းတွေပြီးမှသတင်းပေးပို့ချက်တွေကိုလည်းထုတ်လွှင့်ပေးမှဖြစ်ပါတယ်အဲ့ဒီအထက်ကနားဆင်ရမှာတခုကတော့
တိုင်ကယ်တပိတ်ပုံတယ်တော့ဗျာတိုင်ကယ်လေးနဲ့စီတန်းနေတယ်ဗျာဒီလူလူကလက်သုံးချောင်းထောင်ပြတာဒီကလက်ခုပ်ကြည့်တာကျွန်တော်တို့ကျွေးကြော်တန်းတွေကိုလိုက်ပြီးတော့ကျွေးကြော်တာကိုလုံးဝမအေးဘူးဆိုတာကျွန်တော်တို့
အဲ့ဒီလိုပြောဆိုထားတာအပါအဝင်စစ်အာဏာသိမ်းခံရတာနှစ်နှစ်ပြည့်မုံရွာမြို့ကဆန္ဒပြပွဲအကြောင်းအပြည့်စုံကိုလည်းကြားရမြင်ရမှာပါမြန်မာပြည်ကဆန်ကိုဝယ်ယူကြတဲ့အထက်မှာတရုတ်ကအများဆုံးဖြစ်တဲ့အကြောင်းနဲ့ရခိုင်စစ်ပြေးတုတ်ကတဲ့စကန်တွေမှာတောက်သုံးရီပြက်လက်နေတဲ့အကြောင်းသတင်းပေးပို့ချက်နောက်တခါတရုတ်ထောက်လန်ရေးမိုးပြန်ပူပေါင်းတဲ့ပတ်သက်ပြီးအမေရိကန်ပါတီကြီးနှစ်ခုရဲ့သဘောထားတွေကိုလည်းနားဆင်ကြည့်ရှုကြရမှာပါအဲ့ဒီနောက်သတင်းအပတ်စဉ်ကဏ္ဍတွေအနေနဲ့ဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုဝင်းမင်းရဲ့ကျမ်းမာရေးအစီအစဉ်နဲ့တိုင်းရင်းသတင်းလွှာတို့ကိုလည်းတင်ဆက်မှာပါကဲအခုတော့နောက်ဆုံးရထိတ်တန့်ရောက်သတင်းတွေကိုဒေါခင်မျိုးတက်နဲ့ကျွန်တော်ပြောပြပေးကြအောင်ပါခင်ဗျာ
တူရကီနဲ့ဆီးရီးယားနယ်စပ်ဒေသမှာတနင်္လာနေ့ကရိုက်ခတ်ခဲ့တဲ့အားပြင်းငရင်တန်ကြောင့်တေဆွန်ရသူကအခုချိန်ထိဆိုလူပေါင်း2000ကျော်နေပါပြီ။ကယ်ဆယ်ရေးလုပ်သားတွေဟာလည်းပျက်စီးကြရကောင်းကောင်းမပါဘဲနဲ့ပြိုကျပျက်စီးနေတဲ့အဆောက်အဦကြောင့်အသက်ရှင်ကျန်သူတွေကိုအချိန်လူပြီးစ조사ရှာဖွေနေကြဆဲပါ။တူရကီဆိုတာတဘာဝဘေးဒဏ်ဆိုင်ရာစီမံခန့်ခွဲအဖွဲ့ကတော့ကယ်ဆယ်ရေးလုပ်သားတသိန်း1000လောက်ရှိနေပြီးတော့ထွန်ဆက်တွေ၊ crane ကားတွေ၊ bulldozer တွေ၊တူးဖော်ရေးဆိုင်ရာကျင်အစင်းပေါင်း9500လောက်ငင်းတန်းတဲ့ဒေတာကိုပို့ထားတယ်လို့ပြောပါတယ်။တူရကီသမ္မတရစက်တပ်အာဒိုဝန်ကလည်းတူရကီနဲ့ဆီးရီးယားနယ်စပ်ဒေသနဲ့ငရင်ဗဟိုချက်နားကဂဇီယန်တပ်မြုပ်ကလေးကိုတွားနေတာပါ။တူရကီသမ္မတဟာပြင်းရခွန်တက်သမှရှိရှိတဲ့တနင်္လာငရင်တန်းတဲ့ဒေတာအတွက်အရေးပေါ်တုံ့ပြန်ဆောင်ရွက်မှုတွေမှာကြုံရတဲ့ပြဿနာတွေကိုရောပျောက်ဆုံးနေသူတွေကိုရှာဖွေနေကြတဲ့ကျန်းသူတွေရဲ့စိတ်ပျက်မှုတွေပေါ်ကတွေ့နေရတာပါ။ဒါလောက်ကြီးမားတဲ့သဘာဝဘေးအတွက်ကြိုးတင်ပြင်ဆင်မှုမလုပ်နိုင်ခဲ့ပေမဲ့သူ့နိုင်ငံသားအလုံးကိုပြစ်မထားဘူးလို့ပြောပါတယ်။ဒီတူရကီနိုင်ငံမှာရင်လူပေါင်း 18,000 ကျော်တေဆွမ်းရတယ်လို့ဒဏ်ရသူက 63,000 ကျော်ရှိနေတယ်လို့တူရကီအာဏာပိုင်တွေကပြောတယ်လို့ဆီးရီးယားဘက်မှာတော့တေဆွမ်းသူက 3,100 ရှိနေတယ်လို့ဆီးရီးယားဆိုတာကပြောပါတယ်။အခုကျုံးနေရတဲ့ငရင်ဟာဂျပန်နိုင်ငံမှာ2017တုန်းကငရင်နဲ့ဆူနာမီရေလိုင်းတန်ခံရလို့လူပေါင်း 2,000 နီးပါးတေဆွမ်းရတဲ့ဖြစ်စဉ်ပြီးကြတဲ့ကကမ္ဘာမှာအသေးပြောက်အများဆုံးဖြစ်ရတစ်ခုလည်းဖြစ်ပါတယ်။
ငလီတန်ခံခဲ့ရတဲ့ဆီးရီးယားမြောက်ပိုင်းကိုပထမဦးဆုံးအနေနဲ့အကူအညီပေးရရင်တန်းကြာတာပရိနေကရောက်သွားပြီလို့ကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်အန်တိုနီယိုဂူထရက်စ်ကပြောလိုက်ပါတယ်။တနင်္လာနေ့ကတူရကီနဲ့ဆီးရီးယားမှာလှုပ်ခတ်ခဲ့တဲ့ငလီတန်ကြောင့်လူသန်းပေါင်းများစွာထိခိုက်ခဲ့ပြီးသူတို့အတွက်နောက်ထပ်အကူအညီပေးနိုင်ရေးနဲ့ရန်ပုံငွေတွေရရှိဖို့လဲမစ္စတာဂူထရက်စ်ကတောင်းဆိုလိုက်ပါတယ်။အကူအညီပေးရရင်တန်းမှာကုန်တင်ရင်6စီးနဲ့အတူမရှိမဖြစ်လိုအပ်တဲ့ကယ်ဆယ်ရေးပစ္စည်းတွေနဲ့အမိုးအကာတွေပါဝင်ပါတယ်။အကူအညီတွေထပ်မံဆေးလွတ်ထားပြီးနောက်ထပ်လည်းအကူအညီများစွာလိုအပ်နေသေးတယ်လို့ကုလသမဂ္ဂကပြောပါတယ်။အစိုးရထိန်းချုပ်မှုမရှိတဲ့ဆီးရီးယားမြောက်ပိုင်းကိုတူရကီဘက်ချမ်းကနေအကူအညီပေးဖို့ဘပ်အယ်ဟာဝါဒေတာနေဇက်ဖြတ်လန်းတစ်ခုကိုသာကုလသမဂ္ဂကအသုံးပြုခွင့်ရထားတာပါ။ငလျင်တန်ကြောင့်အဲ့ဒီလမ်းပျက်စီးပြီးပိတ်ထားရကနေအခုမှပြန်ဖွင့်လာနိုင်တယ်လို့အခုမှပြန်ဖွင့်လာနိုင်လို့အကူအညီတွေဆီးရီးယားမြောက်ပိုင်းကိုစပြီးပို့နိုင်တာဖြစ်ပါတယ်ခင်ဗျာ
တနှစ်ကြာနေပြီဖြစ်တဲ့ရုရှားကျူးကျော်စစ်ကိုခုခံတွန်းလှန်ရမှာဂျက်တိုက်လင်းတွေရအောင်ပေးဖို့ပြန်ယူကရိန်းကို EU ဥရောပသမဂ္ဂအဖွဲ့ဝင်ဖြစ်တဲ့လက်ခံမှုတောင်းဆိုထားတဲ့ယူကရိန်းသမ္မတဗလိုဒီမီယာဇီလန်စကီကို EU ခေါင်းဆောင်တွေကဘရပ်ဆဲလ်ကဥရောပပါလီမန်မှာချက်တပရီနေကမတ်တရက်ဩဘာပေးခုံပြုခဲ့ကြပါတယ်အနိုင်ရနေတဲ့ယူကရိန်းက EU ဖွဲ့ဝင်နိုင်ငံဖြစ်လာတော့မှဖြစ်ပြီးတော့ EU လူနေမှုပုံစံကိုထိမ့်သိမ်းစောင့်ရှောက်နေတယ်များ EU ဟာ EU ဖြစ်ပေအမြဲယက်တည်နေမယ်လို့နောက်ဥရောပပါလီမန်မှာယူကရိန်းသမ္မတကပြောကြားလိုက်တာဖြစ်ပါတယ်ဥရောပပါလီမန်ဆွေးနွေးပွဲမှာနိုင်ငံပေါင်း28နိုင်ငံပါဝင်တဲ့ EU အဖွဲ့ကယူကရိန်းကိုဒီနှစ်ကုန်ပိုင်းလောက်မှာအဖို့ဝင်ဖြစ်နေလက်ခံတင်တယ်လို့ဆွေးနွေးခဲ့ကြောင်းလည်းဒါဟာအခုကဆစ်ဆင်နွှဲနေတဲ့ယူကရိန်းတပ်သားတွေအတွက်အားဖြစ်စီမယ်လို့လည်းယူကရိန်းသမ္မတဇယ်လန်စကီကပြောပါတယ်ဥရောပပါလီမန်အကြီးအကဲရိုဘတ်တာမက်ဆူလာကလည်းယူကရိန်းသမ္မတတောင်းဆိုချက်ကိုထောက်ခံတယ်လို့ပြောပါတယ်။ဒါ့အပြင် EU အဖွဲ့ဝင်နိုင်ငံတွေဘက်ကနောက်ထပ်အရေးယူမှုတွေဆက်လုပ်ဖို့လည်းတောင်းဆိုပါတယ်။ EU ကယူကရိန်းကိုစီးရဲကူညီတွေပေးနေတယ်လို့ရုရှားအစိုးရအပေါ်မှာအရေးယူတန်းခတ်မှုက၉ချိန်ချမှတ်ထားပြီးဖြစ်ပါတယ်။တချိန်ထဲမှာပဲရုရှားလုံခြုံရေးကောင်စီဒုတိယအကြီးအကဲဒမစ်ထရီဖ်မက်ဗီယက်ကတော့ရှာဗီယက်လက်နက်စင်ကိုကျက်တပ်ရင်းနေမှာတောရောက်ခဲ့တယ်လို့နောက်နိုင်ငံတွေကထောင်နဲ့ချီတဲ့တန့်ကားတွေပို့ပေးနေတာအတွက်ရုရှားဘက်ကတုံ့ပြန်မှာဖြစ်ကြောင်းကြေညာခဲ့ပါတယ
်။မလေးရှားဝန်ကြီးချုပ်အန်ဝါအီဗရာဟင်ကအာနာသိမ့်မှုဒဏ်ခံနေရတဲ့မြန်မာနိုင်ငံမှာတည်ငြိမ်အေးချမ်းမှုဖော်ဆောင်နိုင်ရေးအတွက်ထိုင်းနိုင်ငံကိုကြီးမားတဲ့အခမ်းအနားကနေပါဝင်ဖို့ကြာတာပရင်းတွေကတောင်းဆိုလိုက်ပါတယ်။မနစ်နှစ်ကုန်ပိုင်းကယာတုရရှိခဲ့ပြီးနောက်မလေးရှားဝန်ကြီးချုပ်အန်ဝါအီဗရာဟင်ဟာထိုင်းဝန်ကြီးချုပ်ပရာဝတ်ချန်ဟိုချာနဲ့ပထမဦးဆုံးအကြိမ်တွေ့ဆုံခဲ့ရမှာအခုလိုပြောလိုက်တာဖြစ်ပါတယ်။
Very little can do except to continue this
မြန်မာစစ်အစိုးရနဲ့အပြူသဘောဆောင်တဲ့ထိတွေ့ဆက်ဆံရေးလို့ခေါ်တဲ့ဒီဆက်ဆံရေးလှုပ်ဖို့ကလွဲလို့ကျွန်တော်တို့လုံနိုင်တာမရှိပါဘူးကျွန်တော်တို့အလုံးရဲ့စိုးရင်ချက်တွေကိုထုတ်ပေါ်နိုင်ဖို့ထိုင်းဝန်ကြီးချုပ်အနေနဲ့အကောင်းဆုံးအနေထားမှာရှိပါတယ်လို့မလေးရှားဝန်ကြီးချုပ်အန်ဝါအီဗရာဟင်ကသတင်းတောက်တွေကိုပြောလိုက်တာပါတဖက်မှာလည်းထိုင်းအစိုးရဟာမြန်မာစစ်အစိုးရနဲ့ပုံမှန်ဆက်ဆံရေးကိုထိန်းသိမ်းထားတဲ့အပြင်အာဏာသိမ်းပြီးနောက်ပိုင်းတိုင်းပြည်မငြိမ်မသက်ဖြစ်ပြီးရက်စက်ကြမ်းကြုတ်မှုတွေမြန်မာပြည်မှာဖြစ်နေတာကိုကာကွယ်ပြောဆိုနေတယ်လို့နိုင်ငံတကာရဲ့ဝေဖန်မှုတွေကိုရင်ဆိုင်နေရပါတယ်မြန်မာအရေးကူညီဖြည့်ရှင်းဖို့ကအာဆီယံရဲ့ဘုံသဘောတူလှုပ်ဆောင်ချက်တွေဖြစ်တယ်လို့မလေးရှားဝန်ကြီးချုပ်ကပြောပါတယ်ပြီးခဲ့တဲ့သတင်းပတ်ကဂျကာတာကဆွေးနွေးပွဲမှာတော့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရတ်နိုမာဆူဒီကအာဆီယံနိုင်ငံတွေအနေနဲ့ငြိမ်းချမ်းရေးအစီအစဉ်ကိုအကောင့်ထဲပေါ်ရမှာစီးလုံးညီညွတ်မှုပြသဖို့တိုက်တွန်းထားပါတယ်ခင်ဗျာ
ဗီအိုအမေရိကန်တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်ထိလိုင်းထိုမီတာ32 kHz 933နဲ့9383ညလိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကမနေ့ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ် American စစ်တပ်ကစနေနေ့မှာပြစ်ချလိုက်တဲ့တရုတ်ရဲ့တန်တရာဖြစ်ပွဲမိုးပြံဘူပေါင်းဟာထောက်လိုင်းရဲ့ချက်လက်တွေကိုစုဆောင်းနိုင်ပြီးတော့ဒါဟာတရုတ်စစ်တပ်ရဲ့ကဘာတလွှားထောက်လိုင်းရဲ့အစီအစဉ်အစိတ်ပိုင်းတစ်ခုဖြစ်တယ်လို့ American အစိုးရကကြေညာပြနေမှာပြောပါတယ်အမြင့်ပေးအတော်မြင့်မြန်မှာပြန်တန်းတဲ့ဒီဘူပေါင်းမှာပေါဝင်တဲ့ဆက်ပစ္စည်းတွေဟာထောက်လိုင်းရဲ့အတက်ဆိုတာထင်ရှားကြောင်းနဲ့ဒါဟာမိုးလေဝသတိုင်းတာဆက်ပါဘူပေါင်းတွေနဲ့ပုံစံမတူဘူးလို့ American နိုင်ငံရဲ့ဌာနအကြီးအကဲရရှိသူကကြေညာချက်ထုတ်ပြန်ပြောဆိုလိုက်ပြီးတော့မိုးလေဝသမိုးပြံဘူပေါင်းကိုပြစ်ချတယ်ဆိုတဲ့တရုတ်ရဲ့ပြောကြားချက်ကိုပယ်ချလိုက်ပါတယ်တန်ကရိုလိုင်းနာပြည်နယ်ကမ်းလွန်ဒေသတွင် Atlantic သမုဒ္ဒရာပေါ်မှာစနေနေ့က American Jet တိုက်လေယာဉ်နဲ့ပြစ်ချခဲ့တဲ့ဒီဘူပေါင်းရဲ့အပိုင်းစာတွေကိုအမေရိကန်ပြည်ထောင်စုစုံစမ်းစစ်ဆေးဘူရို FBI ကဆက်ပြီးတော့ရှာဖွေသိမ်းဆည်းနေချိန်မှာပဲအခုလိုပြောကြားချက်ထွက်လာတာပါဒီလှုပ်ဆောင်မှုမျိုးဟာတရုတ်စစ်တပ်ရဲ့ညှဉ်းချမှုနဲ့မကြာခဏလုပ်လေရှိတာတွေ့ရကြောင်းနဲ့တရုတ်စစ်တပ် PLA ရဲ့တရားဝင်ထုတ်ပြန်ချက်အရမိုးပြံဘူပေါင်းရောင်းချသူဟာတရုတ်စစ်တပ်ခွင့်ပြုချက်ရဖို့လိုရာတွေ့ရတယ်လို့ထုတ်လုပ်တဲ့ဆေးရုံဟာလည်းတရုတ်စစ်တပ်နဲ့တည်းဆက်ဆံမှုရှိမယ်လို့ယုံကြည်ကြောင်းအမေရိကန်နိုင်ငံခြားရေးဌာနတာဝန်ရှိသူကပြောပါတယ်စုဆောင်ရရှိတဲ့ဒီမိုးပြံဘူပေါင်းအပိုင်းစတချို့ကိုကြည့်ရင်သူ့မှာမြေပြင်ကဆက်သွယ်ရေးအချက်လက်တွေကောက်ယူနှံဆွမ်းရှိတဲ့ဆက်လက်တံမျိုးစုံပါဝင်တယ်လို့ထောင်လိုင်းရဲ့အချက်လက်ကောက်ယူနိုင်တဲ့အာယုံခံဆက်အများပြားကိုအားဖြစ်ပေးနိုင်မဲ့ကြီးမားတဲ့ဆိုလာပြားတွေတပ်ဆင်ထားတာတွေ့ရတယ်လို့လည်းပြောပါတယ်။မိုးပြံဘူပေါင်းဟာပင်လယ်ကျန်းပြင်မှာနစ်မြုပ်သွားတာဖြစ်ပြီးတော့ FBI ကရောအမေရိကန်ရေတပ်ရင်းငုတ်အဖွဲ့ကပါဆက်ရှာဖွေနေဆဲဖြစ်ပါတယ်။ဆေးယူရတာတွေကိုတော့ Virginia ပြည်နယ်ကကွန်တီကိုစစ်ချေဆိုင်စခန်းကိုပို့ဆောင်ပြီးဆန်းစစ်မှလည်းဖြစ်ပါတယ
်။တရုတ်နိုင်ငံကထောက်လိုင်းရေးမိုးပြံပူပေါင်းအသုံးပြုခဲ့မှုဟာအမေရိကန်ရဲ့အချုပ်အခြာအာဏာကိုပြောင်ပြောင်တင်းတင်းချိုးဖောက်မှုအဖြစ်ရှုံ့ချကြောင်းကြာတာပရင်းတွေကအောက်လွှတ်တော်ကတညီတညွတ်ထဲမဲခွဲဆုံးဖြတ်လိုက်ပါတယ်
။ The yeas are 419, the nays are 0.
ဒီချင်းအစိုးရကိုတံပြန်ခဲ့တဲ့ဒီပြစ်တင်ရှုံချမှုဟာပါတီချင်းနှစ်ခုစလုံးကအလင်းအမြန်သဘောတူညီမှုရယူနိုင်ခဲ့တဲ့ရှားပါဖြစ်ရဖြစ်ခဲ့ပါတယ်။ဒီဆုံးဖြတ်ချက်ကပါတီနှစ်ရလုံးအနေနဲ့တရုတ်ကွန်မြူနစ်ပါတီနဲ့ကမ္ဘာတဝန်းကကျွန်တော်တို့ရဲ့ရန်သူတွေကိုပြက်ပြက်သားသားအချက်ပြလိုက်တာလို့နိုင်ငံခြားရေးရာကော်မတီရဲ့ဥက္ကဋ္ဌ Republican အမတ် Michael McCaw ကပြောပါတယ်။အမေရိကန်ဝေဟင်ပိုင်နဲ့မှာဖြတ်ပြန်ခဲ့တဲ့အဖြူရောင်မိုးပြံပူပေါင်းကြီးနဲ့ပတ်သက်လို့တာဝန်ရှိသူတွေကလွှတ်တော်မှာလာရောက်ထွက်ဆိုပြီးနောက်ပိုင်းအခုလိုကန့်ကွက်သူမရှိထောက်ခံမဲ့416မဲနဲ့တရုတ်နိုင်ငံအပေါ်ပြစ်တင်ရှုံချကြောင်းအဆိုပြုခဲ့တာဖြစ်ပါတယ်။ဒီတရုတ်မိုးပြံပူပေါင်းပြီးခဲ့တဲ့သတင်းပတ်အကုန်မှာအမေရိကန်ဂျက်လီရင်တွေကပြစ်ချခဲ့ပါတယ်ခင်ဗျာ
။အမေရိကန်ကဒဏ်ခတ်ရှိယူထားတဲ့အီရန်ယင်နန်နဲ့ယင်နန်ဓာတ်တုကုမ္ပဏီတွေနဲ့ဆက်သွယ်တဲ့ကုမ္ပဏီ၉ခုကိုအရေးယူလိုက်တယ်လို့အမေရိကန်နိုင်ငံရဲ့ဌာနနဲ့ဗန်ဒရေးဌာနတွေကကြေညာပြနေမှာကြေညာပါတယ်။အီရန်ယင်နန်နဲ့ယင်နန်ဓာတ်ပစ္စည်းထုတ်လုပ်ရောင်းချဖြန့်မိရောမှာပတ်သက်ဆက်နွယ်နေတဲ့အီရန်ခြေစိုက်ကုမ္ပဏီ၆ခု၊စင်ကာပူခြေစိုက်ကုမ္ပဏီ၂ခုနဲ့မလေးရှားခြေစိုက်ကုမ္ပဏီတစ်ခုတို့ကိုပြစ်မှတ်ထားအရေးယူတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကင်ရဲ့ကြေညာချက်မှာဖော်ပြပါတယ်။အမေရိကန်ဗန်ဒရေးဝန်ကြီးဌာနအကြံဖက်ဝါဒငွေကြေးဆက်နွယ်မှုထောက်လိုင်းဆိုင်အကြီးအကဲ Brian Nelson ကလည်းအီရန်ဟာအမေရိကန်တန်ခတ်မှုကိုချိုးဖောက်ပြီးအရှေ့အာရှဒေသဝယ်လက်တွေကိုထွက်ကုန်ပစ္စည်းတွေတိုးလုံမှုရောင်းချမှုတိုးလုံလာတယ်လို့ပြောဆိုပါတယ်။
အခုသတင်းပတ်အတွင်းရုရှားကအာရှအဖြစ်လက်ခံကျင်းပဖို့ရှိတဲ့အာဖဂန်နစ္စတန်အရေးဘက်ပေါင်းစုံကနိုင်ငံတွေပါဝင်တဲ့ဆွေးနွေးပွဲကိုတက်ရောက်မှာမဟုတ်ဘူးလို့ပါကစ္စတန်နိုင်ငံကကြေညာလိုက်ပါတယ်။အာဖဂန်နစ္စတန်ငြိမ်းချမ်းရေးလုပ်ငန်းစဉ်အတွက်ပုံမထိရောက်အကျိုးရှိနိုင်တဲ့ဤတခြားနည်းလမ်းတွေရှိသေးကြောင်းထောက်ပြပြီးအခုလိုမော်စကိုဆွေးနွေးပွဲကိုညှင်းဆန်လိုက်တာပါ။အာဖဂန်အရေးဆွေးနွေးဖို့ဒေသတွင်းနိုင်ငံတွေဖြစ်ကြတဲ့တရုတ်၊အိန္ဒိယ၊အီရန်၊တာဂျီကစ္စတန်၊ကဇက်စတန်၊ကာဂျီစတန်ပါကစ္စတန်နဲ့ဥဇ်ဘက်ကစ္စတန်တို့နိုင်ငံတွေကလုံခြုံရေးအကြံပေးအဆင့်တာဝန်ရှိသူတွေကိုရုရှားဘက်ကဖိတ်ကြားခဲ့တာပါ။အာဖဂန်ငြိမ်းချမ်းရေးတည်ငြိမ်မှုကိုဘယ်လိုမြင့်တင်မယ်ဆိုတာကိုပြင်ဆင်မှအချိန်မြောက်အဖြစ်ဘက်ပေါင်းစုံတိုင်ပင်ဆွေးနွေးတာဖြစ်ကြောင်းဒီဆွေးနွေးပွဲနဲ့ပတ်သက်ပြီးရုရှားသမ္မတဗလာဒီမာပူတင်ကပြောဆိုထားပါတယ်ခင်ဗျာ VOA American တန်ခါနေသတင်းတွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပေးပါမယ်။မုံရွာမြို့ကဆန္ဒပြပွဲသတင်းမထုတ်လောက်ခင်မှာအရင်ဆုံးပြောပြချင်တာကတော့အမေရိကန်ပြည်ထောင်စုအပေါ်ဖြတ်တန်းသွားတဲ့တရုတ်ထောက်လန့်ရေးလို့ယူဆရတဲ့မိုးပြံပူပေါင်းနဲ့ပတ်သက်ပြီးသမ္မတဘိုင်ဒန်အစိုးရရဲ့တုံ့ပြန်လှုံ့ဆော်ပုံနဲ့ပတ်သက်ပြီးအမေရိကန်လွှတ်တော်မှာဒီမိုကရက်တီနဲ့ Republican အမတ်တွေကြားဆွေးနွေးညှင်းခုံကြပါတယ်။ဒီမိုးပြံပူပေါင်းကိစ္စနဲ့ပတ်သက်ပြီးတာမန်အမေရိကန်ပြည်သူတွေမှတောင်အလေးနဲ့ထားတွေးမြင်မှုတွေရှိပါတယ် VOA Mandarin တရုတ်ဌာနကကူညီထားပြီး VOA သတင်းတောက် Relis Bat Lee သတင်းပေးပို့ထားတာကိုကိုဇော်မိုးကျော်တင်ပြပေးမှာပါခင်ဗျာ
။ကောင်းကင်ကနေကြီးစုထောက်လန်းခဲ့တဲ့တရုတ်မိုးပြံပူပေါင်းဟာအမေရိကန်ရဲ့အကြုတ်ကြောင့်အာဏာပိုင်မှုနဲ့လေပိုင်နက်ကိုကျူးကျော်တာဖြစ်တယ်လို့အမေရိကန်အစိုးရကပြောဆိုပါတယ်။တရုတ်အစိုးရကတော့ဒါဟာမိုးလေဝသတိုင်းထွာလေးလာတဲ့အရက်ဖက်သုံးမိုးပြံပူပေါင်းတာဖြစ်တယ်လို့ပြောဆိုပါတယ်။အမေရိကန်အစိုးရရဲ့ကန့်ကွက်ပြောဆိုမှုနဲ့ဒီမိုးပြံပူပေါင်းကိုအမေရိကန်ဂျက်တိုက်လေယာဉ်ကပစ်ချခဲ့ပြီးနောက်တရုတ်အစိုးရကကန့်ကွက်ပြောဆိုမှုတွေဟာမကွာခြားလာပါဘူး။တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောရေးစီဝေးရှိသူမော်နင်ကပြောဆိုပြီးနောက်အမေရိကန်နိုင်ငံသားရေးဝန်ကြီးအန်တိုနီဘလင်ကင်ကလည်း
is both unacceptable and irresponsible.
ဒါဟာဘယ်လိုမှလက်ခံနိုင်စရာမရှိသလိုတာဝန်မဲတဲ့လုပ်ရဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဌာနပြောရေးစုခွင့်ရှိသူမော်နင်ကလည်းဒါဟာလက်ခံနိုင်စရာမရှိသလိုတာဝန်မဲတဲ့လုပ်ရဖြစ်တယ်လို့ပြောဆိုခဲ့ပါတယ်။သူမရဲ့နာမည်ကိုခရစ်စတီနာလို့ပြောဆိုခဲ့တဲ့အမျိုးသမီးကတော့နှစ်နိုင်ငံလုံးဟာကလေးတွေလိုပဲစကားများရန်ဖြစ်နေကြတယ်လို့ပြောဆိုပါတယ်။
It's really hard to know which one is right because to me it's like being a mom that arrives to a room and you see your two kids fighting.
ဘယ်ဘက်ကမှန်းလဲဆိုတာသိဖို့အတော်ခက်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျမအတွက်တော့အခန်းထဲမှာရန်ဖြစ်နေတဲ့ကလေးနှစ်ယောက်ကိုတွားကြည့်ရတဲ့အမေလိုဖြစ်နေပါတယ်။ဘသူပြောတာအမှန်ဖြစ်ပြီးတော့ဘသူကအလိမ်ပြောနေလဲဆိုတာမသိနိုင်ပါဘူး။အမေဆိုတော့လည်းဖက်လိုက်လို့မဖြစ်ပြန်ဘူး။ဒီလိုဆိုတော့ okay ကောင်းပြီ။ကလေးနှစ်ယောက်စလုံးကို့အခန်းကိုတွားကြအပြင်မထွက်နဲ့ဘာမှမလုပ်နဲ့လို့အပြစ်ပေးရုံပဲရှိတယ်။ဖပီလိုလဲဆိုတော့ဘသူမှန်နေမှားတယ်ဆိုတာမသိနိုင်လို့ပါ
Fabrizio Radicigat တို့လိုအမေရိကန်တွေကတော့ တရင်အချက်လက်တွေပို့ပြီးရဖို့စောင့်ဆိုင်းနေကြပါတယ
် So I haven't heard anything that convinces me one way or the other that it was
တနည်းမဟုတ်တနည်းဘယ်ဟာကအမှန်ဆိုတာနားလည်နိုင်လောက်တဲ့တရင်အချက်လက်တွေကျွန်တော်မကြားသိရသေးပါဘူးအခုလိုသူရေသနာမိုးပြံမှုပေါင်းကြီးဒီလိုရောက်ရှိလာတယ်ဆိုတာဟာလည်းအလွန်ထူးဆန်းနေပါတယ်ဒါကြောင့်ဒီကိစ္စဟာအလွန်တန်တရားရှိစရာကောင်းတယ်လို့ကျွန်တော်မြင်ပါတယ်ဒါပေမဲ့ကျွန်တော်အလွယ်တကူတော့ကောက်ချက်ချမှာမဟုတ်ပါဘူ
းဒီမိုးပြံပူပေါင်းကိုပြစ်ချလိုက်တာဟာအလွန်အကျွံတုတ်ပြန်လုံဆောင်တာလို့ပြုတ်အစိုးရကပြောဆိုပါတယ်ဒါပေမဲ့ James Kenney ကတော့သမ္မတဂျိုးဘိုင်ဒင်လုံဆောင်တာမှန်ကန်တယ်လို့ပြောဆိုပါတယ
် I wouldn't say overreacting because he waited till it was
ကျွန်တော်ကတော့အလွန်အကျွံတုတ်ပြန်ဆောင်ရွက်တယ်လို့မပြောလိုပါဘူးဘာလို့လဲဆိုတော့ကျွန်တော်ထင်တာကအမေရိကန်မျိုးပေါ်ရရောက်ချင်းချက်ချင်းပြစ်ချခဲ့ရင်တော့အလွန်ကြုံတုတ်ပြန်တယ်လို့ဆိုနိုင်မှာပါဒါပေမဲ့သမ္မတဘိုင်ဒန်ကဒီမိုးပြံမှုပေါင်းကြီးအမေရိကန်တွင်းပိုင်းနယ်မြေကနေအဝေးကိုရောက်သွားတဲ့အထိစောင့်ပြီးမှပစ်ချခဲ့တာပ
ါဂျန်နီဖာကတော့ဒါဟာထောင်လိုင်းရေးမိုးပြံမှုပေါင်းကြီးမဟုတ်ဘူးဆိုရင်တော့ဘာမှကြီးကျယ်တဲ့ပြဿနာမဟုတ်ပါဘူးဒါပေမဲ့ဒါဟာဘာလဲဆိုတာကတော့စဉ်းစားစရာပါလို့ပြောဆိုခဲ့ပါတယ
် There are satellites all over the earth that the Chinese have put up there to find out
anything ကဘာကြီးကိုကြည့်နိုင်တဲ့ဂျိုးရူတွေကိုလွှတ်တင်ထားပါတယ်သူတို့ကြည့်ချင်တယ်ဆိုရင်အမေရိကကိုလည်းလှမ်းကြည့်နိုင်မှာပ
ါခရစ်စတီနာကတော့ဒီမိုးပြံပူပေါင်းကြီးမှာဘာတွေတပ်ဆင်ထားတယ်ဆိုတာကိုအမေရိကန်ကစစ်ဆေးကြည့်ရှုခွင့်ရှိပါတယ်ဒါကအဓိကရည်ရချက်ဖြစ်မှာပါလို့ပြောဆိုခဲ့ပါတယ်
If it's on US soil it's like if I find something on my backyard
ဒါကအမေရိကန်မြေပေါ်မှာဆိုရင်တော့ကြီးခွင့်ရှိပါတယ်။ကျမအိမ်နောက်ဘေးဖက်မှာတစုံတစ်ခုကိုတွေ့တယ်ဆိုရင်ဒါကဘာလဲဆိုတော့ကျမသွားကြည့်မိမှာပါ။တစုံတစ်ယောက်ကဒါကငှဟာလို့ပြောရင်လေအေးဒါကငှရဲ့နောက်ဖေးခြံပဲ။ဘာဖြစ်လို့ဒါကငှခြံနဲ့ရောက်နေရတာလဲလို့မေးမိမှာပဲ။ဒါကအမေရိကန်မဟုတ်ဘူးလား။သူတို့ကလာပြီးတော့ထောက်လန်းနေတာလား။ဒါဆိုဒီကိစ္စဖာအတွက်လေ
။အမေရိကန်စုံစမ်းစစ်ဆေးရေးဌာနကနေပြစ်ကြသွားတဲ့မိုးပြံပူပေါင်းအပိုင်းအစတွေကိုစစ်ဆေးပြီးဒါဟာဘလို့မိုးပြံပူပေါင်းလဲတရုတ်ကဘာရွယ်ချက်နဲ့လွတ်တာလဲဆိုတာကိုသိဖို့စစ်ဆေးသွားမှာပ
ါနိုင်ငံတကာသတင်းကနေမြန်မာပြည်တွင်းကသတင်းပေးပို့ချက်ကိုလည်းပြောပြခြင်းပါတယ်အခုနှစ်ဇန်နဝါရီတလထဲမှာတင်မြန်မာနိုင်ငံဟာပြည်ပကိုဆန်စကွဲတန်ချိန်2,600ကျော်တင်ပို့ခဲ့ပြီးဒါဟာပြီးခဲ့တဲ့ဆယ်လအတွင်းအများဆုံးတင်ပို့မှုပါအဲ့ဒီအထက်မှာထပ်ဝက်ကျော်ကိုတရုတ်ကဝယ်ယူခဲ့တာဖြစ်ပါတယ်။ရန်ကုန်ကဒီအကြောင်းသတင်းပေးပို့ချက်ကိုမတ်သိန်ကြီးပြောပြပေးမှာပါ
။ဇန်နဝါရီလထဲမှာပြည်ပကိုဆန်းတဲ့စကွဲတန်ချိန် 26,835 တင်ပို့ထားပြီးမြန်မာဘက်ကအမေရိကန်ဒေါ်လာ109တန်ရရှိခဲ့တယ်လို့မြန်မာနိုင်ငံဆန်းကုန်တဲ့အသင်းကပြောပါတယ်။ဒီပမာဏဟာပြီးခဲ့တဲ့ဆယ်လအတွင်းအများဆုံးပမာဏဖြစ်တယ်လို့လည်းဆိုပါတယ်။တရုတ်ကအခုနှစ်ထဲမှာမြန်မာဆန်ကိုဈေးကောင်းပေးဝယ်ယူလာသလိုအများဆုံးဝယ်တဲ့နိုင်ငံလည်းဖြစ်လာပါတယ်။ဇန်နဝါရီလတည်းပြည်ပတင်ပို့ခဲ့တဲ့ပမာဏရဲ့ထက်ဝက်လောက်ကတရုတ်ကိုတင်ပို့ခဲ့တာဖြစ်ပါတယ်။အခုဖေဖော်ဝါရီလတရုတ်နှစ်သစ်ကူပြီးသွားချိန်မှာတရုတ်ဝယ်လိုအားကပိုများလာကြောင်းဆန်ကုန်တဲ့တချို့ကပြောပါတယ်။ပြည်တွင်းမှာဆန်လက်ကျန်ရှာနေချိန်တရုတ်ကိုစာချုပ်နဲ့ဆန်ကြိုးပွန့်ရောင်းထားသူတွေကလည်းသူထက်ငါဦးအောင်စာချုပ်အရေးအတွက်ပြည့်မီအောင်ဈေးကောင်းပေးပြီးဝယ်ယူနေတဲ့အတွက်စံစည်းစပားစည်းကဒီနှစ်မှာအစမတန်တက်လာပါတယ်။ဒီချင်းလေးကိုစံကုန်တဲ့အတင်တာဝန်ရှိသူတို့ကအခုလိုပြောပါတယ်
။ဘာပြရလဲသွားပြီးတော့စာချုပ်ထုတ်တာစာချုပ်ကလုံးဝ7လတော့ဆိုတာအဲ့ဘုံတို့ပဲ။ဘာလုံးဝဘယ်မှာရောက်နေတာစာချုပ်ထုတ်တာစာချုပ်ရာဆမပြီးဒီဖေဗူလာအမယ်အတွက်ဒီတော့ကျွန်တော်အိမ်မှာတံပလောက်အောင်လေဖေဗူလာတံပလောက်အောင်လေအဖေဗူလာ28ဒီမှာဒီအမယ်ဆိုပြီးတော့ဒါပါစီရောက်ရတဲ့လူရှိတယ်။ဒါကြောင့်သူကထားလို့ရှိတော့ဒေးရရတဲ့အတန်းကျသွားတော့သူကလူရုံစားတာ။အစာကျုပ်ပြည့်အောင်ဝင်ကြရတော့အဲ့အခုတို့ဒေးရသွားတဲ့သဘောပေါက်တာ။
စပားစီကအခုချိန်မှာဆန်အမျိုးအစားကိုလိုက်ပြီးတင်းတရာကို16သိန်းကနေ18သိန်းဝန်းကျင်အထိပေါက်ဈေးရှိနေကြောင်းစပားဝယ်ရောင်းသမားတွေက VOA ကိုပြောပါတယ်။ဒီနေ့မိုးစပားဆိုင်ကရွံ့နေသွားသလိုမြေဩဇာကိုလည်းအလုံးအလောက်မတုံးနိုင်တာကြောင့်အထွက်နှုံလဲနေသွားပါတယ်။ပြည်ပပို့ဖို့ပြည်ရင်းမှာရောင်းချဖို့ဒီလိုရည်ရွယ်ချက်တင်တဲ့အလူအရွယ်ဝယ်လောင်ရင်းဈေးကွက်မှာစပားရှာလာသလိုပြည်ရင်းစားတဲ့ဆန်ကြောဈေးလည်းအဆမတန်တက်လာတာပါ။စဘာကုံတဲ့တူကအခုလိုပြောပါတယ်
။ကျွတ်လုံးရောမေးသွားသူညင်းတယ်၊ဥကြီးဖောက်ကွာတယ်ဗောနော်။ဒီဘက်ကွယ်လွားရလည်းညစ်တယ်တယ်ဗောနော်။မတက်ဘူးတော့ပြတ်မပြေးရပါဘူး။ဒါနဲ့ကျွန်တော်လက်ရှိဝယ်နေတဲ့ဒီဘက်ကတော့ဆက်ချက်တင်ရှိပါ။အောက်ကတစ်စီးကုန်ပြီးပြီးရှားတဲ့အနေအထားအကြောင်း
ဟိုမရရနေတဲ့လူဝယ်နေရတဲ့အခြေအနေဖြစ်လာတာပေါ့ဆန်ကမာကအောက်ပါနည်းနည်းခါပြတ်တယ်လို့ဒီနည်းဖြစ်နေတယ်
အခုဆိုရင်ဘင်္ဂလားဒေ့ရှ်နိုင်ငံကမြန်မာစံကိုဒုတိယမြောက်အများဆုံးဝယ်ယူတဲ့နိုင်ငံဖြစ်ပါတယ်။ဖိလစ်ပိုင်၊စပိန်နဲ့ဘူဂေးရီးယားနိုင်ငံတွေကလည်းဇန်နဝါရီလတည်းမှာစုစုပေါင်းတန်ချိန်9000လောက်ဝယ်ယူခဲ့တာပါ။ဇကွဲဝယ်ယူတာမှလည်းတရုတ်ကအများဆုံးဖြစ်ပြီးဘယ်ဂျီယံ၊အင်္ဂလန်၊နယ်သာလန်နဲ့စပိန်တို့ကလည်းအသီးသီးဝယ်ယူထားပါတယ်။မြန်မာစံကိုတရုတ်ကအရင်ကတည်းကအများဆုံးဝယ်ယူနေတာဖြစ်ပေမဲ့အခုနှစ်ဆမှာတော့တရုတ်ကုန်သည်တွေကကျန်းကင်းဆေးကိုပုံမှန်ထက်ပိုပေးပြီးဝယ်ယူနေတာပါ။ဒါကြောင့်ပို့ကုန်သမားတွေကလည်းဒီကျန်းကင်းဆေးအတိုင်းပြည်တွင်းမှာဈေးပိုပေးပြီးဝယ်နေကြတာပါ။တရုတ်ရဲ့ဝယ်လိုအားများလာတာဟာပြည်တွင်းကစပားအထွက်နှုန်းပေါ်အဓိကမူတည်လိမ့်မယ်လို့ကုန်သည်တွေကခန့်မှန်းနေကြပါတယ
်။တရုတ်နိုင်ငံကိုစံနေရောင်းချနေရတဲ့အကြောင်းမတ်သိန်ကြီးပြောပြပေးတာပါဆက်လက်ပြီးတော့ဆန္ဒပြပွဲသတင်းကိုပြောပြချင်ပါတယ်စကိုင်းတိုင်းမုံရွာမြို့မှာစစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့လမ်းမော်ထွက်လူထုဆန္ဒပြလှုပ်ရှားမှုတွေကိုမနေ့ဖေဖော်ဝါရီလ9ရက်နေ့ကတကြောပြန်လှုပ်ခဲ့ကြပါတယ်မုံရွာလူထုတပိတ်တိုက်ပွဲဥဆောင်ကော်မတီစတင်ဖွဲ့စည်းခဲ့တာနှစ်နှစ်ပြည့်အထိမ်းအမှတ်အနေနဲ့လမ်းမော်ထွက်ဆန္ဒပြခဲ့ကြတာဖြစ်ပြီးစစ်ကောင်စီရဲ့မတရားတဲ့အမိန့်အာဏာတွေနဲ့စစ်အုပ်ချုပ်ရေးကြီးညာထားတာကိုဆက်လက်ပြီးတော့စန့်ကျင်တော်လှန်သွားမယ်လို့ဆန္ဒပြတဲ့သူတွေကပြောပါတယ်။အပြည့်အစုံကိုဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြမှာပါ
။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်နိုင်ငံတော်ကလူထုဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့ခြင်းကစပြီးတော့ဆီယာနာရှင်စန့်ကျင်လူထုလှုပ်ရှားမှုတွေအကောင်းခဲ့တဲ့သကိုင်းတိုင်းမော်ရွာမြို့မှာမနေ့ဖေဖော်ဝါရီ9ရက်နေ့မနက်ကလမ်းမော်ထွက်လူထုဆန္ဒပြလှုပ်ရှားမှုတွေတဖန်ပြုလုပ်ခဲ့ကြပါတယ်။အခုလိုလမ်းမော်ထွက်ဆန္ဒပြပွဲတွေလုပ်ခဲ့တဲ့အချိန်လေးနဲ့ပတ်သက်ပြီးတော့မုံရွာလူထုသပိတ်တိုက်ပွဲဦးဆောင်ကော်မတီရဲ့ဦးဆောင်သူတို့ဖြစ်တဲ့ကိုခန့်ဝေဖြူက BOE ကိုအခုလိုပြောပါတယ
်။အဓိကတော့ဒီနေ့ကျွန်တော်ဒီမုံရွာလူထုသပိတ်တိုက်ပွဲဦးဆောင်ကော်မတီဖွင့်ပြီးတာနှစ်နှစ်ပြည့်ပေါ့နော်။အဲ့နှစ်နှစ်ပြည့်အသိဉာဏ်အနေနဲ့ရောပြန်ပြီးတော့ကျွန်တော်တို့ဒီလူထုအရင်ကြီးတဲ့ဒီနေ့တည်းမှာလူထုသပိတ်တိုက်ပွဲတွေအရင်တကြီးလူအပ်နေတယ်ဆိုတာလည်းကျွန်တော်မိမောထုတ်ပြခြင်းနဲ့အနေနဲ့ကျွန်တော်ဒီမုံရွာမြို့အဝင်ဆိုင်ပုတ်ရှိမှာကျွန်တော်တို့ပြန်ပြီးတော့ပြတာဖြစ်ပါတယ်။အဲခါတိုင်းလေကျွန်တော်တို့ဒီကော်မတီကတော့အင်းတင်ကျက်ဆိုင်မပြတ်ပါဗျာ။ဒီတခြားရွာတွေ၊ကြီးရွာတွေတို့တခြားမြို့နယ်တွေမှာလို့ပြနေတာတွေရောရှိပါတယ်ဗျာ
။ဒီဆန္ဒပြပွဲကိုမုံရွာလူထုတပိတ်တိုက်ပွဲဥဆောင်ကော်မတီနှစ်နှစ်ပြည့်အထိမ်းအမှတ်ဖြစ်နေတက်ကြွလှုပ်ရှားသူလူငယ်တွေနဲ့ဝန်းရံသူစုစုပေါင်း100လောက်ပါဝင်ပြီးတော့မုံရွာမြို့အဝင်မဦးဝအထိဆိုင်ကယ်တွေနဲ့ခြိတက်ဆန္ဒပြခဲ့ကြတာဖြစ်တယ်လို့ပြောပါတယ်။ဒါပြင်ဆန္ဒပြတဲ့သူတွေကနှစ်နှစ်ပြည့်မှဒီရှိသူချီစူပေါင်းအားနဲ့ရုံးကြပြီဆိုတဲ့စာတန်းကိုကင်ဆောင်ပြီးတော့ကျွေးကြော်တန်းတွေအော်ဟစ်ခဲ့ကြပြီးတော့ဒီဆန္ဒပြပွဲရဲ့အဓိကတောင်းဆိုချက်နဲ့ပတ်သက်ပြီးကိုခန့်ဝေဖြူကအခုလိုပြောပါတယ
်အဓိကတော့ကျွန်တော်တို့ဒီအေးလှူရှာမှုကနေပြီးတော့ဒီတော်လည်ရေးကပဲကျွန်တော်တို့ပြည်သူလူထုတွေတခုပြီးတော့ဖက်ပေါက်ဖြစ်တဲ့တော်လည်ရေးထဲမှာပြည်သူလူထုကအခန့်ကဏ္ဍပေါင်းစုံကနေပြီးတော့သူတို့ဒီပြည်သူလူထုတက်နိုင်တဲ့ပတ်ကနေပြီးတော့ပူပေါင်းပါဝင်ကြဖို့ပံ့ပိုးကူညီကြဖို့ပါဗျာ။ဒါကိုကျွန်တော်တို့အဓိကဟိုလာတိုက်တွန်းနေပေါ့လို့ဆိုရဲပေါ့။နောက်တစ်ခုကတော့ကျွန်တော်တို့အဲဒီတော်လည်ရေးရဲ့ဂျီမန်ချက်ပန်းနိုင်နေဖြစ်တဲ့ဒီဖက်ဒရယ်ဒီမိုကရေစီပြည်တော်စုရဲ့အဲထူထောင်ရေးတိုက်ပွဲထဲမှာဟိုလာကျွန်တော်တို့လူငယ်တွေကသတိအင်အားစုတွေကတက်ပြီးတော့ခြေတက်မယ်ဆိုတာကျွန်တော်ပြည်သူလူထုကိုတွားရောက်ပြီးတော့ကျွန်တော်တို့ဒါအပြီးပေးတဲ့သဘောဗျာ။
ဒီဆန္ဒပြပွဲမှာမုံရွာဒေသခံပြည်သူလူထုရဲ့ထောက်ခံအားပေးမှုဘယ်လိုရှိသလဲဆိုတဲ့ပုံမှာကိုခန့်ဝင်ဖြူပြောတာကတော့
မြို့ပေါ်မှာဆိုကျွန်တော်တို့ဒီပျောက်ကြားတပိတ်ပုံစံလောက်ပဲတစ်ခါတည်းရန်ရှိခဲ့တာပေါ့အခုလိုကျွန်တော်ဒီလိုတပိတ်ထွက်လာတဲ့အတွက်ပြည်သူလူထုကတော့တော်တော်လေးတော့ကျွန်တော်အားပေးတယ်ဗျမြို့တော်ဝင်ဆိုင်ဘတ်ကိုတွားတဲ့နေရာမှာတော့ကျွန်တော်ဒီဆိုင်ကယ်တပိတ်ပုံစံတော့ဗျဆိုင်ကယ်တွေနဲ့စီတန်းနေတယ်ဗျအဲ့ဒီမှာဆိုရင်လည်းကျွန်တော်တို့ဒီပြည်သူလူထုကကျွန်တော်တို့ကိုလက်သုံးချောင်းထောင်ပြတာရမကုတ်ကြီးအတလုံးဒီကျွန်တော်တို့ကျွေးကြော်တန်းတွေကိုလိုက်ပြီးတော့ကျွေးကြော်တာပေါ့နော်ဒါမျိုးတွေလည်းကျွန်တော်တို့ပြန်ပြီးတော့ကြားရတဲ့အတွက်ဒီပြည်သူလူထုကတော့တကယ်ကိုမျိုးနေပြူကြပါဗျာသူလုံးဝမအေးဘူးဆိုတာကျွန်တော်တို့တွေ့ကြရတယ်ဗျာတချို့ပြည်သူလူထုတို့တို့ဒီတိုင်ငယ်နဲ့ပေါ့ဗျာလိုက်နိုင်တဲ့လမ်းပိုင်းခြားတွေကျွန်တော်လိုက်ခဲ့တဲ့ပြည်သူလူထုတွေလည်းရှိတယ်ဗျာပြည်သူလူထုရဲ့ဒီပြောင်းလဲပုံမှာပူပေါင်းပါဝင်ပို့တာအားရမသွားသေးဘူးဆိုတာကျွန်တော်တို့တွေ့ရတယ်ဗျာ
ဆန္ဒပြပွဲကနိုင်ဝက်လောက်ကြာပြီးတော့ဆန္ဒပြတဲ့နေရာနဲ့10မိနစ်15မိနစ်လောက်သာဝေးတဲ့နေရာမှာစစ်ကောင်စီတပ်တွေရှိပေမဲ့တားဆီးနေတဲ့နေရာတွေမရှိဘဲဆန္ဒပြပွဲကငြင်းငြမ်းစွာနဲ့ပြီးဆုံးသွားခဲ့တယ်လို့ပြောပါရယ်ပြီးခဲ့တဲ့ဖေဖော်ဝါရီ2ရက်နေ့ကပဲစစ်ကောင်စီဘက်ကမုံရွာအနီးနားတစ်ဝိုက်ကစလင်းကြီးရင်းမပင်ပလဲနဲ့မြောင်မြို့နယ်ပါဝင်သခိုင်းတိုင်းက17မြို့နယ်နဲ့နိုင်ငံတော်ဝန်ကမြို့နယ်38မြို့နယ်ကိုစစ်အုပ်ချုပ်ရေးကျင်းပခဲ့တာပါစစ်ကောင်စီဘက်ကအဲ့လိုစေုပ်ချုပ်ရေးချင်းညာခဲ့တာကြောင့်ရှေ့ဆက်ဘလို့လှုပ်ဆောင်သွားမလဲဆိုတဲ့အပေါ်မှာသူကအခုလိုပြောပါတယ်
ကျွန်တော်တို့ကတော့ဒီ စေအောင်ချုပ်ရင်မရှိတော့ကျွန်တော်ကျညာပြီးဖြစ်ပြီးမကျညာပြီးဖြစ်ပြီးဒီကျွန်တော်တို့တိုင်းပြည်သားရတော့အထူးသဖြင့်ဒီစစ်တပ်ကပြသူတို့ခင်ရတိုင်းနေရောဗျာဒီသူတို့လက်လက်ကပယ်လုပ်နေရတော့ကျွန်တော်အမြဲပဲကြုံတွေ့နေရပါအဲ့တော့ကျွန်တော်တို့ကတော့ကျွန်တော်တို့လုံပြာရှိတဲ့အလုပ်တွေကျွန်တော်တက်ပြီးတော့လုံသွားမယ်ပေါ့ကျွန်တော်တက်ပြီးတော့သူတို့ရဲ့ဒီမတရားတဲ့အမိန့်အာဏာတွေစေအောင်ချုပ်ပြီးကျွန်တော်တက်ပြီးတော့ဖိစံသွားမယ်ပေါ့စေအောင်ချုပ်ရင်ကျညာတဲ့မြို့နယ်တချို့မှာဆိုကျွန်တော်တို့ပြည်သူလူထုအများကြီးပါတဲ့ကျွန်တော်တို့ညာတပိတ်တိုက်ပွဲတွေပေါ့ဗျာအဲဒါမျိုးတွေလည်းကျွန်တော်တို့လုတ်ဒီအပိုင်းတွေလုတ်ခဲ့တာတွေရှိပါတယ်ဗျာဒါကကျွန်တော်ဘာလို့ပြလဲဆိုတော့ဒီသူတို့ရဲ့စိတ်အုပ်ချုပ်ရေးကဘလောက်ပဲကျညာကျညာကျွန်တော်မြေပြင်မှာဟိုကဘာမှကျွန်တော်တို့တက်ရောက်မှုမရှိဘူးပေါ့ဗျာဒါမှမဟုတ်သူတို့ကတော့စိတ်အုပ်ချုပ်ရေးကိုအကျန်အကြောင်းပြပြီးတော့ကျွန်တော်တို့ဒီအပြစ်နဲ့ပြည်သူလူထုကိုထင်ရှားဆိုင်ဖိနှိပ်တာတွေဒါတရားလက်လွတ်တက်ဖြတ်တာတွေတော့ဒါဒီအတွက်တော့ကျွန်တော်တို့ကတော့စိုးရိမ်ပူပန်မှုအပြည့်တော့ရှိပါတယ်ဗျာ
စစ်ကောင်စီဘက်ကစေအုပ်ချုပ်ရေးချိန်ညာပြီးတဲ့နောက်မုံရွာပါဝင်မြို့တွေပေါ်မှာတော့လုံခြုံရေးကိုတိုးမြင့်ပြီးတော့ပြည်သူလူထုကိုတင်းတင်းကြပ်ကြပ်စစ်ဆေးတာတွေရှိတယ်လို့ပြောပါတယ်။ဒါမဲ့လည်းနိုင်ငံတော်ဝန်မြို့နယ်ပေါင်း330ရှိတဲ့အထက်က132မြို့နယ်မှာလုံခြုံရေးအပြည့်အဝထိန်းချုပ်နိုင်ခြင်းမရှိဘူးလို့စစ်ကောင်စီခေါင်းဆောင်ကပြီးခဲ့တဲ့ရက်ပိုင်းကပဲပြောကြားထားပါတယ်ခင်ဗျာ
။မုံရွာမြို့ကစန္ဒပြပွဲအကြောင်းကိုကြည့်ရှုနားဆင်ခဲ့ကြရတာပါ။ဆက်လက်ပြီးတော့ရခိုင်ပြည်နယ်ဘက်ကသတင်းကိုပြောချင်ပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကြောက်တော်မြောက်ဦးရသေးတောင်စတဲ့မြို့တွေကစစ်ပီးဒုက္ခသည်စခန်းတွေမှာတောက်သုံးရီပြက်လက်နေတာကြောင့်စစ်ပီးဒုက္ခသည်တွေအခက်ကြုံနေရတယ်လို့ပြောပါတယ်။ရန်ကုန်ကလာတဲ့သတင်းအပြည့်စုံကိုကိုညံဝင်းအောင်ပြောပြမှာပါ
။ရခိုင်ပြည်နယ်မြောက်ပိုင်းကြောက်တော်မြောက်ဦးရသေးတောင်စတဲ့မြို့နယ်တွေကစစ်ပီးဒုက္ခသည်စခန်းတွေမှာအရင်နှစ်တွေကတည်းကစောပြီးတောက်သုံးရီရှားပါးတာတွေနဲ့ရင်ဆိုင်နေရတယ်လို့စစ်ပီးဒုက္ခသည်တွေကပြောပါတယ်။ကျောက်တော်မြို့နယ်ကလူဦးရေ3000ကျော်နေထိုင်တဲ့ညောင်ချောင်းစစ်ပြေးဒုက္ခသည်စခန်းမှာဆိုရင်လေတောက်သုံးရီအခက်ခဲကြုံနေရတာပါရခိုင်မှာပြီးခဲ့တဲ့မိုးရွာသည့်အတွင်းမိုးရွာသွန်းမှုနှဲပါတာကြောင့်နေရာသည့်မရောက်ခင်ကတည်းကတောက်သုံးရီရှားပါးမှုကြုံခဲ့ရတယ်လို့ညောင်ချောင်းစစ်ပြေးဒုက္ခသည်စခန်းတာဝန်ခံကိုတန်းအေးကပြောပါတယ်
ကျွန်တော်တို့ညောင်ချောင်းစစ်ချောက်စခန်းအားဟိုပါပေါ့နှစ်တိုင်းလုံးလုံးပေါ့ဒီနေရာဒီဆောင်းကုန်ကနေရာဒီဝန်စားပေါ့နော်နှစ်တိုင်းလုံးလုံးဟိုဟာရေကတော့ဟိုပါပေါ့နော်အခက်ကြီးနေတုန်တက်နေရတာပေါ့ဒါပေမဲ့ဒီနေ့ကြာရင်တော့ဟိုပါပေါ့နော်ဟိုဟာဟိုဆိုးဆိုးရွရွပေါ့ဒီမနှိုက်ကားနဲ့မတူတော့ဘူးဒီနေ့ကမိုးရွာစီမှာလေဟိုမိုးရွာတာလို့ပေါ့နော်ဒီမိုးရွာစီမိုးရွာတာလို့ပေါ့ပေါ့နော်မိုးအားနေတာလို့ဒီလက်ရှိရှေ့တိုင်းဟိုပါပေါ့နော်ကံရင်တွေမှာလေရေကမပြေဘူးပေါ့အဲ့ဒီလိုပုံနေဟိုပါပေါ့နော်ကျွန်တော်တို့ဟာအခက်ကြီးဖြစ်နေတာပေါ့ဆရာကြီး
ရသေးတောင်မြို့နယ်ကဇေဒီပြင်စစ်ပြေးဒုက္ခသည်စခန်းမှာရှိတဲ့ရေကန်ဒီမှာလဲအခုအချိန်ကတည်းကရေနှဲပါနေတာကြောင့်တောက်သုံးရီအခက်ကြုံရနိုင်တယ်လို့ဇေဒီပြင်စစ်ပြေးဒုက္ခသည်စခန်းတာဝန်ခံကိုအောင်မင်းစိုးကပြောပါတယ
်အခုကကျွန်တော်အရင်ကတည်းကတောင်ကျွန်တော်ရွာမှာရှိတဲ့လူတွေရေကမလုံမလောက်ဖြစ်နေတော့အခုကစိတ်ပေးရှောင်လူတွေကတထောင်ကျော်တိုးလာတော့ရေကဟိုမလုံမလောက်အချိန်ထားမှရှိတယ်အရင်နှိုက်တဲ့တုန်းကလည်းမလုံလောက်ဘူးအရင်နှိုက်တဲ့တုန်းကဆိုရင်ကျွန်တော်တို့ဒီအစီအစီကနေပြီးတော့ဟိုဟာဒီအခြားဟိုဝဲရံတဲ့အံတွေကလူမနေတဲ့တူထားတဲ့ကံတွေကရေတွေကိုဖြည့်ပြီးတော့ကုညီပေးတာတွေရှိတယ်။အဲ့ဒါနဲ့တော့ကျွန်တော်တို့ဖြည့်ဆည်းပြီးတော့နေရတယ်။ဒီနေ့တော့အဲ့ဒီဖြည့်ဆည်းဖို့အစီအစဉ်လေးတော့ကြားတော့မကြားသေးဘူး။နောက်ထပ်ကလကြိုလောက်ဆိုရင်တော့ကျွန်တော်တို့ဒီဟိုစိတ်ပိတ်ရှောင်စခန်းအနီးတဝိုင်းမှာရှိတဲ့ရေကန်တွေကတော့ပြည့်လုံးနေပါဖြစ်နေပါ့
။မြောက်ဦးမြို့နယ်အတွင်းကပြည်ပြင်းရင်းစစ်ပီးဒုက္ခသည်စခန်းမှာတော့ပြီးခဲ့တဲ့2022နိုဝင်ဘာလလောက်ကတည်းကတောက်သုံးရီရှားပါတာကြောင့်မြေရီကိုတင်ပြီးတော့သုံးနေရတယ်လို့စီပီးဒုက္ခသည်တွေကပြောပါတယ်တင်သုံးနေတဲ့မြေရီဟာလည်းစားငံရီပိုများလာတာကြောင့်အခက်ကြုံလာရတယ်လို့ပြည်ပင်းရင်းစစ်ပြေးဒုက္ခသည်စကန်တောင်ဝန်ကန်ဦးသိန်းရွှေမြတ်ကပြောပါတယ
်ဦးလေးတို့စကားရေတက်တာကတော့ဒီစစ်တလပိုင်းလောက်ကတိကပဲရေပြတ်နေတာဦးလေးတို့ဒီကြံတွေဆိုရင်အခုလုံးပက်ကျဲတော်တော့ဦးလေးတို့ဒီဒီရေမြေရီဒီတင်ထားရတယ်ဦးလေးတို့စကားကဒီ3လပိုင်း4လပိုင်းလောက်ဆိုရင်ထောက်ငံလာပါလေအခုကတော့ဆောင်းငံနေဒီတော့ရေကြတော့ဒီဘဝညရာကံကြီးဒီပြည်ပြင်းရာကကံကြီးတောင်းငါကံကြီးဆက်ဒီလူအထူးချင်းလေးမရှိဆိုရင်ဒီတင်းတဲ့ကိုဟာနေပြီးခတ်တုံနေရတယ
်ရခိုင်ပြည်နယ်မှာစစ်ကောင်စီနဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့အေအေတို့ကြားတိုက်ပွဲတွေကြောင့်နေရစွန်ကွာထွက်ပြေးလာရတဲ့စစ်ပြေးဒုက္ခသည်တောင်းနေချီရှိနေတာပါလက်ရှိရခိုင်မှာအပြစ်ရထားတယ်ဆိုပေမဲ့စစ်ပြေးဒုက္ခသည်တွေအနေနဲ့လုံခြုံရေးအာမခံချက်မရှိသေးသလိုအချိန်မရွေးတိုက်ပွဲပြန်ဖြစ်လာနိုင်တယ်လို့ဆိုရင်လာကြောင့်ဒုက္ခသည်တွေနေရပြန်ဖို့အခက်ကြုံနေရပါတယ်ခင်ဗျာ
ရခိုင်ပြည်နယ်ကစစ်ပြေးဒုက္ခသည်စခန်းရဲ့အခြေအနေကိုနားဆင်ကြားကြည့်ရှုကြရတာပါခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ လက်ဖျားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိပ်ယုံနဲ့ကမ္ဘာရဲ့ရက်ကအသံတွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ
VOA American တန်ကနေတောက်ကြနေမနဲ့အစီအစဉ်တွေဒုတိယပိုင်းအနေနဲ့သတင်းပတ်စင်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်ပေးပါတော့မယ်။အဲ့ဒီအထက်ကကြားရမှာတခုကတော့
ချင်းပြည်သူလူထုကိုဖျားမဲ့တရားမဲ့ဂျမ်ဖက်ဖိတ်ဆက်ထောင်ချတပ်ဖြတ်တဲ့အထိလုတ်ခွင်းကိုမင်းအောင်လှိုင်ကနဲ့တိုင်းဖုံးကိုပေးထားတယ်ဆိုတော့လူသက်လိုက်စင်ထုတ်ပေးတယ်လို့ပဲ
တိုင်းရင်သတင်းလွှာအစီအစဉ်မှာအပြည့်အစုံကိုကြားရမြင်ရမှာပါအဲ့ဒီနောက်ဂျမ်းမာရေးကဏ္ဍကိုမတင်ဆက်ခင်မှာအခုပထမဆုံးဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုထုတ်လွှင့်ပေးခြင်းပါတယ်ခေဟောင်းမြမသမိုင်းမှာမော်ရှန်အဖြစ်ထင်ရှားတဲ့ရှမ်းနီလူမျိုးဟာစစ်ကောင်စီခေတ်မှာတေးရေးရှင်ရေးဖြစ်နေတဲ့စိန်ခေါ်မှုကြီးကိုရင်ဆိုင်နေရကြောင်းဥအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူပြောပြထားပါတယ်ခင်ဗျာ
ရန်နီမျိုးနယ်စုတဲ့ကိုပိုင်အုပ်ချုပ်ခွင့်ရဒေတာတို့မဟုတ်ပြည်နယ်တတ်မှတ်ဖို့ရန်နီအမျိုးသားကောင်စီဖွဲ့စည်းတာကိုလွန်ခဲ့တဲ့လက VOA သတင်းတောက်ကသတင်းပေးပို့ပါလေအရင်ကလည်းရန်ပြည်နယ်တတ်မှတ်ပေးဖို့ကြိုးပမ်းခဲ့ဘူးပါလေစစ်ကောင်စီကတော့တိုင်းရင်းသားလူနည်းစုတွေကိုသူ့လက်အောက်ခံပြည်သူစစ်အဖြစ်တိမ်သွင်းဖို့သာစိတ်ဝင်စားနေပုံရပါတယ်ဒေတာကမျိုးနယ်စုတွေဆက်ဆံရေးအဆင်မပြေတာကိုစစ်ကောင်စီကအမျက်ထုတ်ဖို့ကြိုးစားနေပုံရပါတယ်ခေဟောင်းမြန်မာနိုင်ငံတမိုင်းမှာရှမ်းနီဟာမော်ရှမ်းအဖြစ်ထင်ရှားတဲ့အခန်းကဏ္ဍကပါဝင်ခဲ့တာမို့ရှမ်းနီတွေဟာနေရာအတော်များများမှာရောက်ရှိနေပါတယ်ရှမ်းနီနပါတီဟာ2020ရွေးကောက်ပွဲအစီအစဉ်မှာစကိုင်းတိုင်းမှာ6မြို့နယ်ကချင်းပြည်နယ်မှာ9မြို့နယ်ရှင်ပြိုင်ဖို့ရည်ရွယ်ထားပါတယ်စကိုင်းတိုင်းကကန်တီဟိုမလင်းတမှုပင်လယ်ဘူးဘန်းမောက်နဲ့အင်းတော်မှာရှမ်းနီတွေနေထိုင်ရပြီးကချင်းပြည်နယ်မှာတော့မိုးညင်းမိုးကောင်းဖားကမြကြီးနာဝိုင်းမော်ဗမော်မိုးမောက်မန်းဆန်နဲ့ရွှေကူမြို့နယ်တွေမှာလည်းရှမ်းနီတွေနေထိုင်ရပါတယ
်တကယ်တော့ရှမ်းနီလို့ခေါ်တဲ့မော်ရှမ်းတွေဟာ73ရာစုအစောပိုင်းကမိုးကောင်းနဲ့မိုးညင်းမှာမြို့တော်တည်ပြီးလွတ်လပ်စွာတတိတနတ်နဲ့နေခဲ့သူတွေဖြစ်ကြောင်းရန်ကုန်တက္ကသိုလ်သမိုင်းကတိကဒေါက်တာကေခိုင်ကျော်က2020မှာသူတေသနစာတမ်းရေးထားပါတယ်ရွှေလီမြဝန်းကဝင်လာတဲ့မော်ရှန်နေဟာအိန္ဒိယနိုင်ငံအာတန်အထိရောက်သွားပါတယ်မိုးကောင်းတဲ့တနိုင်းဒေသမှာအနှစ်300လောက်ရှင်သန်ဖွံ့ဖြိုးခဲ့တယ်လို့ဆိုပါတယ်ကွယ်လွန်သူပါမောက်ခဟောင်းဒေါက်တာကျော်သက်ကလည်း14ရာစုမှာပင်ရဘီရင်ကိုမော်ရှန်နေကဖြုတ်ချလိုက်တဲ့အတွက်ပင်ရဘီရင်နရတူဟာမောပါမင်းလို့အမိတွင်ခဲ့ကြောင်းပြောပါတယ်။ဘီရင်အောင်လက်ထက်16ရာစုမှာမော်ရှန်ဒေတာဗမာမင်းလက်အောက်ရောက်သွားပါတယ်။တောင်ကူခစ်ကုံတဲ့အခါအသင့်အတင့်ပြန်လဲလွတ်လပ်လာပေမဲ့ကိုမောင်ခစ်မှာဗမာမင်းလက်အောက်ပြန်ရောက်သွားခဲ့ပါတယ
်။ရှမ်းနီကောမော်ရှန်ဟာဗုဒ္ဓဘာသာဝင်တွေဖြစ်ကြပြီးရှမ်းရိုးရာယဉ်ကျေးမှုကိုထိမ့်သိမ့်သူတွေဖြစ်ပါတယ်။ကိုမောင်ခစ်နောက်ပိုင်းမှာမြန်မာစာမြန်မာစကားကိုလေ့လာလိုက်စားလာကြလို့ရှမ်းနီစာပေကိုတောင်မေ့လျော့လာကြတယ်လို့ဆိုပါတယ်ဗမာစံနဲ့ရှမ်းဖြစ်လို့မှတ်ပုံနေတဲ့အခါမှာလူမျိုးနေရာမှာရှမ်းဗမာလို့သုံးခဲ့ရပြီးစစ်ကောင်စီလက်ထက်မှာဗမာလို့ပဲရေးရတယ်လို့2020နှစ်မတ်လတုန်းရှမ်းတန်တော်စစ်မှာဖော်ပြပါတယ်နှွေဦးတော်လိုင်းမတိုင်မီကလေးက SNA ကိုရှမ်းနီတက်ရှိခဲ့ပါတယ်1989မှာရှမ်းနီလူနယ်တွေတည်ခေါင်းတဲ့တပ်ဖွဲ့ပါမဆလာစီအစိုးရခေတ်မှာလူမျိုးအခြေခံပြည်သူစစ်တွေအချင်းပြည်နယ်မှာရှိခဲ့ပေမဲ့စစ်တပ်ကိုမတိုက်ခိုက်ကြပါဘူး SNA ကိုရှမ်းနီတပ်ကသာစစ်တပ်ကိုတိုက်တယ်လို့2020နှစ်ဩဂုတ်လထုတ်ကချင် wave ကဆိုပါတယ
်ရှမ်းနီတပ်ကိုလွန်ခဲ့တဲ့အနှစ်30ကဖွဲ့စည်းခဲ့တယ်ဆိုပေမဲ့ KIA နဲ့ PDF အားကောင်းတဲ့ကချင်းပြည်နယ်မှာမလှုပ်ရှားရဲပဲသခိုင်းတိုင်းမြောက်ပိုင်းဗမ်းမောက်ခန်းတီးနဲ့ဟ ோம் လင်းမြို့နယ်တွေမှာလှုပ်ရှားနေတယ်လို့သူတေဒီကိုဦးကလွန်ခဲ့တဲ့နှစ်စက်တင်ဘာ10ရက်နေ့ထုတ် ERD စာဆောင်မှာဖော်ပြပါတယ်ရှမ်းနီတပ်ဟာတန်ရင်း၄ရင်းအထိဖွဲ့စည်းနိုင်ခဲ့ပါတယ်ဒါပေမဲ့ရခိုင်တအန်းကိုကန့်တို့လိုစစ်အင်အားမရှိလို့စစ်အစိုးရဟာရှမ်းနီတပ်ကိုပြည်သူ့စစ်အသွင်အဖြစ်ပြောင်းပြီး Lanokan Pita, Talubon Yara, Tinshani Bari, Dajau Shani Daha, the Yishin Yi Chinigo, Yinsai Niade, Luk, Jonai Bari, Nuudolai Sobaima, Mimi Tenan Pigade, Didagan, PDFD, Yungji Mugu, Yabu Rao, Shani Dapo, Kakenibo, Yabari.
ကချင်းပြည်နယ်မှာခရိုင်အေဟာစစ်အင်အားအကောင်းဆုံးဖြစ်တာမူခရိုင်ကိုစန့်ကျင်တဲ့တပ်ဖွဲ့တွေများလာလေလေစစ်ကောင်စီအတွက်အကျိုးရှိလေဖြစ်ပါတယ်ဥပမာခရိုင်နဲ့စစ်ပြန်ဖြစ်ပြီးမကြာမီ2000ဆနှစ်မှာမြစ်ကြီးနားမြို့နယ်ကတာလောကြီးရွာမှာရှမ်းနီပြည်သူစစ်ကိုစစ်တပ်ကဖွဲ့စည်းတာဟာထင်ရှားတဲ့ဥပမာဖြစ်ပါတယ်ကချင်းနဲ့ဆက်ဆံရေးအစီအမပြေတဲ့မြို့နယ်စုလေးတွေကို စစ်တပ်ကပြည်သူ့စစ်အဖွဲ့အတွင်ပြောင်းပြီးလိုအပ်တယ်လို့အသုံးပြုပါတယ်။ရဝမ်းလီစုရှမ်းနီပြည်သူ့စစ်နယ်SNA ရှမ်းနီတပ်ဟာအမျိုးသားညီညွတ်ရေးအစိုးရနဲ့အဆက်အသွယ်မရှိကြပါဘူး။ကချင်ပြည်နယ်မှာစစ်တပ်လက်အောက်ခံပြည်သူ့စစ်အဖွဲ့30ရှိပြီးရှမ်းပြည်နယ်မြောက်ပိုင်းမှာ25ဘွဲ့ရှိတယ်လို့ KIO မှတ်တမ်းမှာတွေ့ရကြောင်း2020ဩဂုတ်လ30ရက်နေ့ထုတ်ကချင် Wave အထူးဆောင်ပါမှာပေါ်ပြပါတယ်။ဒေသခံတိုင်းရင်းသားအချင်းချင်းအထင်မှအမြင်မှဖြစ်လာပြီးတိုက်ခိုက်လာအောင်အင်ဂျင်ချင်းအုံးမဲ့တုတ်တဲ့နေရာမှာစစ်ကောင်စီတပ်ဟာကျင်သားရနေပါပြီ။ကချင်ပြည်နယ်က PDF တွေကတော့KIA ဦးဆောင်မှုကိုခံယူပြီးNUG နဲ့အတူစစ်ကောင်စီတပ်ကိုထိထိရောက်ရောက်တိုက်ခိုက်နေကြပါတယ်ခင်ဗျာ။
ဦးအောင်ခင်စီစဉ်တင်ဆက်တဲ့မြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြည့်ရှုကြရတာပါမကြာခင်မှာတိုင်းရင်းသတင်းလွှာကိုတင်ဆက်မှာဖြစ်ပြီးအခုတော့ကိုဝင်းမင်းတင်ဆက်တဲ့ကျန်းမာရေးကဏ္ဍကိုထုတ်လွှင့်ပေးခြင်းပါတယ်ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာကိုဗစ်မျိုးကွဲသစ်တွေကို အမေရိကန်မှာတော့အလားတူမျိုးကွဲသစ်တွေကိုသေဆုံးမှုမများစေဘဲနဲ့စီမံခန့်ခွဲနေနိုင်တယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဒီအကြောင်းနယူးယောက်မြို့ဝိုင်ကော့ခ်ဟိုက်ဆေးရုံကညွှန်ကြားရေးမှုနဲ့ကူးစက်ယောဂအထူးကုဒေါက်တာဇေယျသက်ကိုကိုဝင်းမင်းကမေးမြန်းတင်ဆက်ထားပါတယ်ခင်ဗျာ။
Okay, Dr. Ziyadaknya. ကျွန်တော်တို့တရုတ်မှာကိုဗစ်မျိုးကွဲသစ်လှိုင်းတက်လာပြီးတော့ပေါ့နော်ဒီစက်မှုများအရေးပေါ်သဘောတွေ့ခဲ့တာတွေနဲ့ဆက်ဆက်ပြီးတော့ပြီးခဲ့တဲ့ပတ်တွေကပြောပြီးမှာဒီတစ်ပတ်တော့ဆရာကြီးအမေရိကန်မှာလည်းဒီမျိုးကွဲသစ်တွေတဖြည်းဖြည်းတက်လာတာကိုဘယ်လိုစီမံနေတာကိုအဓိကဆွေးနွေးမှာမို့အမေရိကန်မှာတရုတ်လိုဒီသေဆုံးတဲ့အထိမဖြစ်တာပေါ့နော်မဆိုရင်ရတာကအဓိကဘာကြောင့်ဖြစ်နိုင်လဲ
မှာတော်တော်လေးကိုများလာပါပါတယ်နံပါတ်3တစ်ချက်ကျွန်တော်တို့ဒီ vaccine ကနေတဆင့်ဘလို့လူတွေကိုဘလို့ဆက်ပြီးတော့ booster တွေပေါ့နော်ထပ်ဆင့် vaccine တွေပေးမလဲဆိုတဲ့ဟာကိုကျွန်တော်တို့လုပ်ခဲ့ပါတယ်နံပါတ်4တစ်ချက်ဒါကတော့ဒီနိုင်ငံမှာပဲရတာပါဒီ omicron ကို specifically vaccine
ဒီ omicron မျိုးကွဲတဲ့ကိုတသက်မမတ်ပြစ်မှတ်ထားပြီးထုတ်တဲ့ကာကွယ်ဆေးပေါ့နော
်ဟုတ်ကဲ့
bivalent လို့ဒီမှာခေါ်ကြတာပေါ့
ဟုတ်ပါတယ်ကျွန်တော်လည်းထုတ်ခဲ့ပါတယ်ဒီလွန်ခဲ့တဲ့ November လထဲမှာကျွန်တော်ထုတ်ခဲ့တာပေါ့လေဆိုတော့ဒါ BA specific omicron specific vaccine booster ကိုကျွန်တော်ထုတ်ခဲ့တာ
ဟုတ်ကဲ့ဆရာနောက်ရောအမေရိကမှာအခုလိုဒီသေဆုံးမှုမများအောင်မစွန့်ရအောင်အရေးပါခဲ့တာရှိသေးလားဆရာ
နောက်ကျွန်တော်တို့ဆီမှာဒီ CDC နဲ့IDS လို့ခေါ်တဲ့ Infectious Disease Society of America လို့ခေါ်တာပေါ့နော်ဒီကုသရောဂါ specialist တွေရဲ့ကျွန်တော်တို့ရဲ့မိခင်ဌာနလို့ဟောမျိုးဖြစ်တဲ့ IDS ကနေတစင် or NIH လို့ခေါ်တဲ့ National Health Institute ကနေတစင် guideline တွေ National guideline ကျွန်တော်တို့ချိန်လုံးပြောပါတယ်ယောဂါ65နှစ်ကျော်ရတယ်အခုချိန်ဆိုကျွန်တော်တို့မှာဘာမှအမေအမြမရှိဘူးနံပါတ်1 Paxlovid ပေးမလားနံပါတ်2 Molnupiravir ပေးမလားနံပါတ်3ဆေးရုံကိုတခြားယောဂါတခြားအကြောင်းကြောင့်ရောက်လာတယ်ထားပါတော့ဦးသက်ရောင်နေတယ်covid positive ဖြစ်တယ် covid ကဘာအောက်ဆီဂျင်မှမလိုဘူးရတယ်ကျွန်တော် temporary remdesivir ကိုဒါကတော့ iv ပေါ့နော
်သွေးကြောတွေကိုထည့်တာပါဆရာနော
်ဟုတ်ကဲ့သွေးကြောတွေကို
ဟုတ်ကဲ့
ကိုပါတယ်ဆိုတော့3ရက်ပေးပါတယ်ပထမနေ့မှာ200ဒုတိယနေ့မှာ100တိဒါကတော့ဆေးရုံတက်လာတဲ့လူတွေကိုကျွန်တော်တို့ပေးပါတယ်ဒီလူနာအသက်65နှစ်ကျော်ကျွန်တော်တို့ပေးပလိုက်တာပဲဘာလို့လဲဆိုတော့ဒီလူနာရဲ့ယောဂါလက္ခဏာဆိုးသွားလို့ရှင်သူဒုက္ခရောက်မယ်နောက်တစ်ခုကဒီလူနာကတဆင့်ယောဂါတွေပြန်သွားမယ်အဲ့ဒါ၄ဆိုရင်ကျွန်တော်တို့ကဒီလိုမျိုးကျွန်တော်တို့မှဟို step by step ဒီအကုန်လုံးလှုပ်ထားလိုက်တဲ့အခါကျတော့ဒီလိုမျိုးအသေးအပြောက်ကတော်တော်ကြီးကိုနေသွားတာပေါ့လေ
ဟုတ်ကဲ့ဆရာအဲ့ဒါတော့ 第一次确实我们的奥马所以是要研究的路波呢要给看你来没事故所以呢第一个大马都能是这个比较的路波下呢
好吧我们农业的东西也看所以现在我们不买没有大的要被他家要看的就能是有带来的就能他家要看就能不被来打的如果各位顾前的就没没路啊不把要顾买的他们要得到你们里面是的好的他们要来边来买哪屋ပထမတရလောက်ပဲဖျားတာတခြားယောဂါတွေခင်ဗျားရောက်လာတာဒါပေမဲ့ကျွန်တော်တို့ကဆေးရုံတင်မဲ့အတွက်ကြောင့်ကျွန်တော်ကဆစ်လိုက်လို့ခင်ဗျားကိုဗစ်ပေါ်စစ်ဖြစ်တာပဲသိတယ်ပေါ့အဲ့လိုမျိုးပေါ့လေဆိုတော့လူနာကိုနားလည်အောင်ရှင်းပြရတယ်ပေါ့နော်ဆရာဝန်တခုအနေနဲ့ဆေးရေးပေးလိုက်တာလို့လည်းဒီပဲဟိုငွေကြေးဖြောင်ပြည့်တဲ့လူတွေကဆေးရုံကောက်ပြီးတော့ဝယ်လိုက်မှာဒါပေမဲ့ဒီလိုကောက်ပြီးတော့ဝယ်သွားတဲ့ခါကျတော့ဘာဖြစ်လဲဆိုတကယ်လိုအပ်တဲ့လူတွေနဲ့ကြုံလို့ရှိရင်တကယ်ဟိုဆေး shortage ဖြစ်တယ်ပေါ့
ဆေးပြတ်ကုန်နေတာပေါ့ဆရာနော
်ကိုပါလေနံပါတ်1ဇက်ကတချို့သောလူတွေကဆေးတွေကိုစုထားတယ်စုစရာမလိုပါဘူးဘာကြောင့်လဲဆိုတော့ဟိုကိုအသက်က40ထားပါတော့65နှစ်အောက်ရောက်လို့ရှိရင်ဖိုက်ဆင်းနဲ့ထိုးရတယ်ဆိုလို့ရှိရင်ဒီကိုဗစ်ကြောင့်ဖြစ်မဲ့ complication ကတော့
နောက်ဆက်တယ်ပါဆရာနော
်ဟုတ်ပါတယ်တော်တော်လေးတော့နေပါတယ
်ဟုတ်ကဲ့ဆရာနောက်ရောဆရာကိုယ်တိုင်ဆေးရုံမှာကြုံခဲ့ရတဲ့သင်ခန်းစာယူစရာမျိုးကရှိနေတယ်လား
ဟုတ်ကဲ့အခုဆိုရင်ကျွန်တော်ဆိုလို့ရှိရင်ကျွန်တော်ဆေးရုံမှာဒုတိယဆေးရုံအကြီးကဲနေရာတူနေတကူကျွန်တော်ယူထားပါတယ်အခုတလောမှာကျွန်တော်ရဲ့ boss မရှိလို့ရှိရင်ကျွန်တော်ရဲ့ decision ပဲအကုန်လုံးကဒါပေမဲ့လည်းကျွန်တော်ပြုလုပ်ခဲ့တဲ့အဆုံးဖြတ်ချက်တွေအကုန်လုံးကဒီ national ပေါ့နော်တနိုင်ငံလုံးမှာရှိတဲ့ဟာကိုကျွန်တော်နားလည်အောင်ကြည့်ထားရတယ
်ဒီ national guideline တနိုင်ငံလုံးသုံးရမယ့်လမ်းညွှန်ချက်ပေါ့နော
်ဟုတ်ပါတယ်နားလည်အောင်ဘယ်လိုလုပ်နေသလဲဆိုတာကိုကျွန်တော်ကြည့်ရတယ်ဒီပုံမှာမူတည်ပြီးတော့ကျွန်တော်လုပ်ချင်တဲ့အတိုင်းကျွန်တော်စိတ်ထင်ကကျွန်တော်လုပ်ပိုင်ခွင့်မရှိပါဘူးဆိုတော့ဒီကိုယ်ပိုင်စည်းရုံတွေရှိတာပဲအများကြီးရှိပါတယ်ရန်ကုန်ရောမန္တလေးရောနေပြည်တော်ရောဆိုတော့ကိုယ်ဟာကိုယ်လုပ်နိုင်တဲ့အနေအထားတစ်ခုရှိမှာပေါ့ထားပါတော့ခုနကျွန်တော်ပြောသလိုပဲအသက်65နှစ်အထက်မှာဒီလိုဆေးတွေပေးသင့်တယ်ဆိုလို့ရှိရင်ကျွန်တော်အနေနဲ့ပြောရလို့ရှိရင်တတ်နိုင်ပြီဖြစ်စေမတတ်နိုင်ပြီဖြစ်စေတပြေးညီလေးလုပ်သင့်တယ်ပေးသင့်တယ်ဟိုဒီဆေးတွေမှာ fan ပေါ့နော်ကျွန်တော်တို့ဆိုလို့ရှိရင်တော့ပုံရံရံပုံငွေပါတယ်သုံးမဲ့အနေအထားဆိုရင်ဒါမျိုးတွေအတွက်သုံးဖို့အတွက်ကျွန်တော်ရံပုံငွေပါတယ်ကို disaster fan လို့ခေါ်တာပေါ့လေ
ဒီအရေးပေါ်ကတ်ဆိုက်တဲ့အချိန်သုံးဖို့ရံပုံငွေပေါ့နော
်ဟုတ်ပါတယ်ငွေကြေးသုံးလို့ရတဲ့အနေအထားတွေကျွန်တော်တို့မှာထားထားရတယ
်ဟုတ်ကဲ့ဆရာနောက်ရောဒီ covid ဆိုးလာနေတဲ့အတွက်ပေါ့နော်ကြိုပြီးတော့အမေရိကန်မှာပြင်ထားတာလေဆရာတို့ဆေးရုံမှာပေါ့ပေါ့ရှိခဲ့တယ်လားဆရာ
နောက်တစ်ခုကဒါမျိုးဆေးရုံမှာလူနာတွေများလာလို့ရှိရင်ကျွန်တော်တို့ဒီ shift တွေကိုဘယ်လိုလုပ်မလဲဆိုတော့ကျွန်တော်
duty ခွဲတာပါဆရာနော
် duty ခွဲတာတွေကိုပေါ့နော်ကြိုပြီးတော့ပြင်ဆင်ထားရတယ်ဘာလို့ဆိုတော့ဒါတွေကကျွန်တော်လက်တွေ့ကြုံခဲ့ပြီးတော့ကျွန်တော်ခံခဲ့ရတဲ့အပိုင်းတွေလေဆိုတော့ဒါမျိုးတွေဖြစ်လာမယ်ဆိုလို့ရှိရင်ဘယ်သူတွေကိုစပိတ်မလဲ clinic အပြင်ဆေးခန်းတွေစပိတ်မလားနံပါတ်1ကဟို operation လုပ်တဲ့ case ကိုပိတ်မလားနံပါတ်3တစ်ချက်ကဟိုလို stay base ဆရာဝန်တွေကိုကျွန်တော်တို့ကဘယ်လိုတာဝန်တွေကိုခွဲပြီးတော့ယူမလဲဆေးရုံမှာကတင်တွေကိုဘယ်လိုထပ်ပြီးတော့ချဲ့မလဲနော် emergency room ဆိုတဲ့ဒီအရေးပေါ်ဌာနမှာလူနာတွေပြုံလာရင်ဘယ်လိုလုပ်မလဲဆိုဒါတွေကိုအကုန်လုံး plan လုပ်ထားတယ်ကျွန်တော်တို့မှာ zero covid ဆိုတဲ့ဟာကိုမရှိတော့ဘူးတရုတ်ပြည်မှာဒါနောက်တစ်ခုဒုက္ခရောက်သွားတဲ့အခြေအနေတွေကသူတို့ကသူတို့တိတ်ပြီးတော့ထင်ခဲ့တယ် zero covid ဖြစ်နိုင်တယ်ဆိုပြီးထင်တယ
်ဟုတ်ကဲ့ဆရာအဲ့တော့အခုရောဒီနောက်ဆုံးတရုတ်မှာ covid နဲ့ပတ်သက်ပြီးတော့ပြင်ဆင်လှုပ်ဆောင်နေတာအရေးပါတာကိုတွေ့ထားသေးလားဆရာ
အခုသူတို့ရဲ့ newspaper ရှိတယ်ကျွန်တော်ဟိုတနေ့တော့ဖတ်လိုက်တာနံပါတ်1ကဘာလဲဆိုတော့expedite the localization of imported covid-19 medicine ဆိုတဲ့အပိုင်းဖြစ်လာပါလဲဆိုတော့နိုင်ငံသားကနေ covid-19 medicine တွေသူတို့စီကိုပြန်သွင်းမယ်ဆိုတဲ့အပိုင်းဖြစ်လာပြီသူတို့မထုတ်ထားဘူးလေသူတို့အခုအထူးဖြင့်ဒီတရုတ်နှစ်တကူဆိုတော့စပြီးဖြစ်လာနံပါတ်1အသက်ကြီးတဲ့လူတွေမှာတရုတ်နှစ်တကူအချိန်မှာ travel မလုပ်ဘဲနဲ့အိမ်မှာနေပါဒီသူတို့ဒီအသက်ကြီးတဲ့လူတွေ relative ဖြစ်တဲ့လူတွေလာပြီးတော့မလဲပါနဲ့နောက်တစ်ခုကဒီတရုတ်အသက်ကြီးတဲ့လူတွေကသူတို့ vaccination ကိုမထိုးထားတဲ့အတွက်ကြောင့်သူတို့ဖြစ်လာလို့ရှိရင်ဘယ်လိုလုပ်မလဲအဲ့ဒါကြီးပေါ့နော်ပြီးတဲ့ခါကျတော့ WHO အကူအညီတောင်းနေသူတို့အခုလက်ရှိဟာ emergency အခြေအနေဖြစ်နေပါတယ်သူတို့ကသူတို့လက်ခံလာတဲ့ it is endemic ဆိုပြီးတော့ဒီကဘာလုံးမှာဒီယောဂပြန်နေအရင်တော့ဆိုလို့ရှိရင်သူတို့ဒီ zero covid ပါဆိုပြီးတော့သတ်မှတ်ထားတယ်ပေါ့လေဆိုတော့သူတို့လည်းနားလည်သင့်တယ်လို့ဆိုသူတို့နားလည်လာတယ်ဒါပေမဲ့လည်းတော်တော်လေးတော့နောက်ကျသွားပြီပေါ့လေ။ဘာကြောင့်လဲဆိုတော့လူကြီး6000ကျော်တရားဝင်ထုတ်ပြန်တာအသက်ဆုံးရှုံးသွားပြီ
။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ VOA American တန်ရဲ့ February 10ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ3249တို့ကနေVOA ရဲ့ Facebook စာမျက်နှာကပါရုပ်သံအဖြစ်ပူးတွဲပြီးဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့မိမိတို့ဒေသတွင်းမှာထူးခြားတဲ့သတင်းတွေကိုပေးပို့ခြင်းနဲ့ပေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင်တော့စာရေးသားပေးပို့ရမှာ email လိပ်စာက burmese@voanews.com ဖြစ်ပါတယ်။အခုဆက်လက်ပြီးတော့အခုနောက်ဆုံးသတင်းပတ်အစီအစဉ်ကိုဆက်လက်ပြီးထုတ်လွှင့်ပေးပါမယ်။တိုင်းရင်းသတင်းလွှာအစီအစဉ်ဖြစ်ပါတယ်။ FVVR တိုင်းရင်းသတင်းတောက်တွေကနေဆက်ဒေတာကရရှိတဲ့သတင်းတွေကိုစူးစီးပြီးတင်ဆက်ထားကြပါတယ်ခင်ဗျာ။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရစေ။မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အသံတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်။မင်္ဂလာပါရှင်။ကျမအာမီပါ။နေဆက်ဒေသဟာတိုင်းသားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မြေပုံမှာငားရှာနေတဲ့အရက်သား၂ယောက်ကိုစစ်သားကတနက်နေ့ပြစ်ခတ်ရာတယောက်သေဆုံးသွားပါတယ်။ရိုက်ကော်မှာမြေမြုပ်မိုင်းကြောင်းကားတစ်စီးနင်းမိပေါက်ကွဲပြီးတော့အရက်သား၄ယောက်သေဆုံးသွားပါတယ်။တည်င်းလွှာတွေတဲမှာတော့တနိုင်းဒေသမှာဆန်နေစီအဝင်တွေကိုစစ်တပ်ကတင်းကျပ်ထားတဲ့အတွက်ဆက်သုံးစီပြက်လာတဲ့အကြောင်းနားဆင်ကြရမှာပါ။
ကျမကနန်းဟောင်မရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်မြေပုံမြို့နယ်မှာငားရှာနေတဲ့အရက်သား၂ယောက်ကိုအရက်ဝတ်စစ်သား၂ယောက်ကတနတ်နဲ့ပြစ်ခတ်လိုက်တဲ့အတွက်တယောက်သေဆုံးပြီးတယောက်ကထွက်ပြေးလွတ်မြောက်သွားတယ်လို့ဒေသခံတွေကပြောပါတယ်သေဆုံးသွားတဲ့သူကတော့မြေပုံမြို့နယ်ထူးချေရွာကအသက်35နှစ်အရွယ်ကိုမောင်စန်းညွန့်ဆိုသူဖြစ်ပြီးအသက်ဘေးကထွက်ပြေးလွတ်မြောက်လာသူကိုလည်းစစ်တပ်ကသူ့ရဲ့အိမ်မှာလာရှာနေတယ်လို့ဆိုပါတယ်။သူတို့နှစ်ယောက်ဟာဖေဖော်ဝါရီလ10ရက်နေ့မနက်ပိုင်းကမြေပုံမြစ်မှာငားရှာနေချိန်ဆက်လီနဲ့ရောက်လာတဲ့စစ်ကောင်စီတပ်သား2ယောက်ကကန်းကိုလိုက်ပုတ်ခိုင်းပြီးပြစ်ခတ်ခဲ့တဲ့အပြင်သူတို့ငားဖမ်းနေတဲ့လေကိုလည်းယူသွားတယ်လို့ဆိုပါတယ်။
ကယားပြည်နယ်လွေကော်မြို့နယ်တဲ့အိမ်စီးကားတစီစစ်တပ်ကထောင်ထားတဲ့မြေမြုပ်မိုင်းနေမိပြီးပေါက်ကွဲရမှာအရက်သား၄ယောက်ပွဲချင်းပြီးတည်ဆုံးက၂ယောက်ကစိုးရင်ရတယ်လို့ဒေသခံတွေကပြောပါတယ်ဖေဖော်ဝါရီလ6ရက်နေ့နေ့လယ်၂နာရီလောက်မှာဖြစ်ပွားခဲ့တဲ့အဲ့ဒီပေါက်ကွဲမှုတွေတည်ဆုံးသွားသူတွေကဒေသခံတွေမဟုတ်ပဲမကွေးတိုင်းဒေသကြီးစိတ်ဖြူမြို့နယ်ဘက်ကအရက်သားတွေလို့ကိုငီပေးခဲ့သူတယောက်ကပြောပါတယ်အခုမိုင်းပေါက်ကွဲမှုဖြစ်ပွားခဲ့တဲ့လွေကော်မြို့နယ်ဇရက်ဖြူကြီးရွာလမ်းအနီးတဝိုက်နေရာမှာတက်တဲ့တော်လှန်ရေးအင်အားစုတွေကြာမကြာခဏတိုက်ပွဲဖြစ်ပွားနေတဲ့နေရာဖြစ်ပြီးစစ်တပ်ကမြေမြုပ်ပိုင်းတွေနေရာအနှံ့ထောင်ထားတဲ့အတွက်ပြည်သူတွေမသွားကြဖို့တားမြစ်ထားတဲ့နေရာဖြစ်ပါတယ်
ချင်းပြည်နယ်မတူပီမြို့နယ်စိုးတုံနယ်မြေမှာစစ်ကောင်စီတပ်ဖွဲ့ကအရက်သားပြည်သူ10ယောက်ကိုဖမ်းဆီးပြီးလူသားတိုင်းအဖြစ်ခေါ်ယူအသုံးပြုနေတယ်လို့ CDF စိုးတုံတာဝန်ရှိသူတယောက်ကပြောပါရယ်မတူပီမြို့နယ်စိုးတုံနယ်မြေတိန်စီရွာနဲ့ထော်လန်ရွာကြားမှာဖေဖော်ဝါရီလ4ရက်နေ့ကစစ်တပ်နဲ့ CDF စိုးတုံတပ်ဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ကြပြီးတရက်ခံပြည်သူတွေကိုလူသားတိုင်းကအဖြစ်ခေါ်ယူအသုံးပြုခဲ့တာဖြစ်ပါရယ်လူသားတိုင်းကအဖြစ်ခေါ်ယူအသုံးပြုခံရသူတွေထဲအသက်ဆက်ရှင်နှစ်အောင်မင်းကလေးနှစ်ယောက်လည်းပါဝင်ပြီးသူတို့ထဲကနှစ်ယောက်ကိုပြန်လွတ်ပေးခဲ့ပေမဲ့ကြံရှစ်ယောက်ကတော့ပြန်မလွတ်လာသေးဘူးလို့ CDF ဆိုတုံးကဆိုပါတယ်
ဒီပေါ်စော်ဘွားစัจ ጫ ဆိုင်ရဲ့မဟာဒီဝေဆက်စုဆန်နေတက်တော်62နှစ်ဟာတက်ကြီးယောဂာနဲ့အမေရိကန်ရှိနေအိမ်မှာပဲဖေဗူလာ5ရက်နေ့မနေ့ပိုင်းမှာနှက်ရွာဆန်သွားပြီးဖြစ်ပါတယ်နှက်ရွာဆန်ချိန်ထိရှမ်းပြည်နယ်အတွင်းပညာရေးဒေတာဖွံ့ဖြိုးရေးအတွက်ကိုငီထောက်ပံ့ပေးခဲ့တဲ့ဆက်စုဆန်ဒီခေါ်အင်ကာဆာကျင့်ဟာအမေရိကန်နိုင်ငံမှာပညာသင်ကြားစဉ်ဒီပေါ်စော်ဘွားကြီးစัจ ጫ ဆိုင်နဲ့ချစ်ကြည်ရင်ငံနှစ်ဦးသဘောတူလက်ထပ်ထိမ်းများပြီး1958မှာမြန်မာနိုင်ငံကိုရောက်ရှိလာခဲ့ကြပါရယ1962ခုနှစ်ဘူချုံနေဝင်အာနာသိန်းစဉ်စောဘွားကြီးစัจ ጫ ဆိုင်လဲအဖမ်းခံရပြီးနောက်ဆက်စုဆန်နေလဲတမီးတော်နှစ်ပါးကိုခေါ်ယူပြီးနေရက်ပြန်သွားခဲ့ပါရယ
်ငင်းချမ်းရေးအတွက်တိုင်းသားလက်နက်ကင်တပ်ဖွဲ့တွေကိုဖိတ်ခေါ်ဆွေးနွေးရုံနဲ့လုံလောက်မှုရှိမှာမဟုတ်ပဲနိုင်ငံတဝန်းလုံးမှာထပ်ပေါ်ပေါက်လာတဲ့ stakeholder အဖွဲ့အစည်းတစ်တွေကိုဖိတ်ခေါ်ဆွေးနွေးဖို့လိုအပ်တယ်လို့ကို26ကြိမ်မြောက်မွန်အမျိုးသားနေ့မှာမွန်ပြည်သစ်ပါတီ NMSP ကထုတ်ပြန်လိုက်ပါတယ်အခုလိုနိုင်ငံရေးအခြေအနေမတည်ငြိမ်တဲ့ကာလမှာစစ်ကောင်စီအနေနဲ့ရွေးကောက်ပွဲကျင်းပမယ်ဆိုတာကလည်းကောင်းမွန်နေရလမရပဲသွေးချောင်းစီးတဲ့ပဋိပက္ခတွေပဲဖြစ်လာနိုင်တယ်လို
ူကြေညာချက်မှာဖော်ပြထားပါတယ်။ဒါအပြင်မွန်ပြည်သက်ပါတီဟာစစ်တပ်နဲ့တွေ့ဆုံဆွေးနွေးနေပြီးမဲ2008ဖွဲ့စည်းပုံကိုပဲစစ်ကောင်စီကဆုတ်ကင်ထားတဲ့အတွက်မြုံမန်းထားတဲ့တိုင်းသားအခွင့်အရေးတွေနဲ့အလံဝေးနေစေလို့ဆိုပါတယ်။
စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဟူကောင်တနိုင်းဒေသအတွင်းမူရစီရောင်းဝယ်တုံးဆွဲမှုတွေပူများလာပြီးလူငယ်အများစုကတုံးဆွဲနေကြပေမဲ့အရေးယူမဲ့သူများမရှိဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ် COVID-19 ရောဂါစတင်ဖြစ်ပွားချိန်ကနေအခုစစ်အာဏာသိမ်းလိုက်တဲ့နောက်လူငယ်အများစုအလုတ်လက်မဲ့ဖြစ်ကုန်ပြီးလူငယ်10ယောက်မှ9ယောက်လောက်ကစီးဆွဲနေတယ်လို့အသက်14 15နှစ်အရွယ်ကိုရန်း10ရန်းចောင်းသား၄တို့ရဲ့အပြင်လူကြီးပိုင်းတို့ရဲ့အထိမူရစီကိုအလွန်ကျွံတုံးဆွဲနေကြရာလို့မြို့မိမြို့ဖတွေကပြောပါတယ်တနိုင်းမြို့နယ်ရဲ့ဘိန်းဖြူယာမနဲ့တခြားမြို့ရဲ့စီးဝါအမျိုးမျိုးကိုဆိုင်းပုတ်တင်မယောင်းယုံပေါ်ပေါ်တင်တင်ရောင်းဝယ်နေကြတယ်လို့တုံဆွဲသူတွေကလည်းလူမြင်ကွင်းတွေမှာပေါ်တင်သုံးနေကြပြီမဲ့ဖန်းစီအရေးယူမဲ့သူတွေမရှိဘူးလို့ဒေသခံတွေကပြောပါတယ
်အခုဆက်ပြီးသတင်းလောကတွေကိုတင်ဆက်ပေးသွားမှာပါကချင်ပြည်နယ်တနိုင်းမြို့နယ်အတွင်းစစ်ကောင်စီကဆန်နဲ့73စီအဝင်တွေကိုတင်းကျပ်လိုက်လို့စီပြက်လက်မှုတွေနဲ့ရင်ဆိုင်နေရတယ်လို့ဒေသခံတွေကပြောပါတယ်။ဒီအကြောင်းကိုတော့ကျွန်မအမီရန်နေတင်ဆက်ပေးပါမယ်။တနိုင်းမြို့ထဲမှာတော့စီပန်းဆိုင်တချို့တော့မှပိတ်ထားရတယ်လို့မျိုးကန်တွေကပြောပါတယ်။ရေရှည်မှာမြို့တွင်းစီပြက်လက်သွားမှာကိုစိုးရိမ်တယ်လို့ဒေသခံတယောက်ကအခုလိုပြောပါတယ်
။ဘုန်းကြီးရောစီဆိုင်ပိတ်ထားတော့ဂျူလီယံစီဆိုင်ပိတ်ထားမှစီအဝါဆိုင်ကဒီမှာပဲဒီလိုမလားတော့သင်ကြီးမစီဘူးမစီရဘူးစီဆန်ကစီပုံသွားစမှာရင်းထားလို့
တနိုင်းမြို့အဝင်မှာတော့ဇန်နဝါရီလတတိယပတ်လောက်ကစပြီးတော့ဆန်နဲ့စီတင်တဲ့ကားတွေကိုဝင်ခွင့်တင်းကျပ်ထားပြီးတော့စစ်ဆေးမှုတွေလုပ်နေတယ်လို့လည်းတနိုင်းဒေသခံကဆက်ပြောပါတယ
်ဆန်ကားတွေကတော့မမြတ်ကျွန်တော်အဝင်မှာကျတော့အဲ့မှာဆန်ကားစီကြီးလမ်းကြီးအမပြင်းနေပဲဒီခေတ်အဝန်ပေါ်နာမလေးကာကြီးကြီးကြီးဒီပဲအမကာကြီးဒီပေါ်အဝန်ပေါ်မှာစစ်စေးနေတာတွေ့တယ်ကွာ
ဒေသအတွင်းဘာကြောင့်အခုလိုမျိုးဆန်နဲ့73စီဝင်ခွင့်ကိုတင်းကျပ်ထားရလဲဆိုတာကိုတော့ဒေသခံတွေအနေနဲ့မသိရသေးဘူးလို့ပြောပါတယ်ဖေဖော်ဝါရီလပထမပတ်လောက်ကစပြီးတော့73စီကိုလိုတလောက်ဝင်လို့မရတော့တဲ့အနေအထားမျိုးကြုံတွေ့နေရတယ်လို့လည်းဆက်ပြောပါတယ
်ရန်ကြီးကျပ်ပါတော့မင်းဦးတင်လဲဝတ်သူသိထားတဲ့သဘောရှိတယ်ဆိုတာဟိုကလုံးဝပြတ်သွားဟိုသုံးချမ်းရှိမှဆိုတော့သူကသိချင်းကြောင်းပေးတဲ့သဘောပေါ့အဲဒီဟာဆိုင်ကျေနေသေးလို့ရအောင်သိချင်းသိချင်းကြောင်းပေးတဲ့သဘောရှိတယ်မြို့ပဲပိတ်ရခြင်းနဲ့ဟိုအပြင်ဘက်ကတော့သူရောင်းနေကြတယ်
73စီဝယ်ယူခွင့်ကိုအခုလိုမျိုးမတင်းကျပ်ခင်ကတနိုင်းမြို့အတွင်းမှာဆိုရင်ဓာတ်စီတကာလန်ကို73,000ကျော်ကနေ14,000ဈေးနဲ့ဝယ်ယူခဲ့ရပေမဲ့အခုခါမှာတော့78,000ကျော်ကနေ19,000လောက်အထိပေးပြီးတော့ဝယ်ယူနေကြရတယ်လို့ဆိုပါတယ်စစ်တပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့ကမှစစ်ရေးတင်းမာတာမျိုးတိုက်ပွဲတွေဖြစ်ပွားတာမျိုးဆိုရင်တော့အခုလိုမျိုးဆန်နဲ့စီကားတွေကိုဝင်ခွင့်တင်းကျပ်တာပိတ်ပင်တာတွေလုပ်လို့ရှိပေမဲ့အခုတော့အဲ့လိုမျိုးအနေထားမရှိဘဲတင်းကျပ်ထားတာမျိုးဖြစ်နေတယ်လို့ဒေသခံတွေကပြောပါတယ်စစ်ကောင်စီကချင်းပြည်နယ်တဲကမြို့နယ်9မြို့နယ်အပါအဝင်တခြားဒေသတွေကမြို့နယ်39မြို့နယ်ကိုဖေဖော်ဝါရီလ2ရက်နေ့မှာစစ်အုပ်ချုပ်ရေးမာရှလောကြီးညာလိုက်ပါရီအခုလိုတပီနယ်လုံးနေပါစစ်အုပ်ချုပ်ရေးကြီးညာခံလိုက်ရတဲ့အပေါ်ချင်းကောက်ွယ်ရေးတပ်ကဘလို့တုံ့ပြန်ပါသလဲပြည်နယ်တွင်းစစ်ရေးအခြေအနေကဘလို့ဖြစ်လာနိုင်ပါသလဲကိုရောဘက်ကစူးစီးထားပါရီ
စစ်ကောင်စီကချင်းပြည်နယ်တဲကဟာခါဖလမ်တီးတိမ်တွန်းဆောင်ထန်တလန်မတူပီကံပလက်စရဲမြို့နယ်ခုနှစ်မြို့နယ်အပါအဝင်ပြည်သူခုခံတော်လှန်စစ်အားကောင်းတဲ့မြို့နယ်39မြို့နယ်ကိုဖေဖော်ဝါရီလ2ရက်နေ့ကစစ်အုပ်ချုပ်ရေးထုတ်ပြန်ကြေညာလိုက်တာပါမြို့နယ်9မြို့နယ်ရှိတဲ့ချင်းပြည်နယ်မှာဒူမီတော်လှန်ရေးစတင်ခဲ့တဲ့မင်းတပ်မြို့နယ်ကို2021ခုနှစ်ကလေးကစစ်ကောင်စီကစစ်အုပ်ချုပ်ရေးကြေညာထားပြီးဖြစ်ပါတယ်ဒါကြောင့်ပလဲဝမြို့နယ်ကလွဲပြီးချင်းပြည်နယ်ရှစ်မြို့နယ်စလုံးကိုစစ်ကောင်စီကစစ်အုပ်ချုပ်ရေးကြေညာလိုက်တဲ့အပေါ်ချင်းမျိုးသားတအူ CNF ပြောရေးဆိုခွင့်ရှိသူ slide ထက်နေကယခုလိုပြောပါတယ
်ချင်းပြည်သူလူထုကိုဖျားမဲ့တရားမဲ့ jump pet pants face set ထောင်ချက်တပ်ချက်တဲ့အထိသူကအဲ့ဒီလိုလုတ်ခွင်းကိုမင်းအောင်လှိုင်ကားနဲ့တိုင်းဖုံးကိုပေးထားတယ်ဆိုတော့အဓိကကတော့လူတက်လိုက်စင်းထုတ်ပေးတယ်လို့ပဲအဲ့ဒါလို့ပဲဖြစ်ပါတယ်ကျွန်တော်တို့ချင်းပြည်သူတွေကိုဒေတာကျွန်တော်တို့ CNF ရှင်နဲ့အပါဝင်ခင်ဗျားတို့ကျွန်တော်တို့ကိုတက်ရင်ခင်ဗျားတို့ပြည်သူလူထုကိုအကြမ်းဖက်ပြမယ်ဆိုပြီးတော့ချင်းချောက်ပြီးတော့စင်ခေါ်လိုက်တာလို့ပဲကျွန်တော်အဲ့ဒါလို့ပဲမြင်ပါတယ်
အခုလိုစေအုပ်ချုပ်ရေးကြီးညာလိုက်တာကြောင့်နောက်ဆက်တွဲစူးကျူးတွေချင်းပြည်သူတွေအနေနဲ့ရင်ဆိုင်လာရနိုင်တယ်လို့လည်းကျင်းမျိုးသားဒီမိုကရေစီဖွဲ့ချုပ် CNLD ဥက္ကဋ္ဌဦးငိုင်ဆက်ကသုံးသပ်ပါတယ
်စူးကျူးတွေတော့ဖြစ်မှာပါဒီဟာကဘာဖြစ်လဲဆိုတော့မကကတော့ဒါကစေအုပ်ချုပ်ရေးနဲ့စေအုပ်ချုပ်မှထိန်းချုပ်နိုင်မယ်လို့သူကယူဆတဲ့အတွက်ကြောင့်လုပ်လာတာတကယ်တော့စေအုပ်ချုပ်ရေးနဲ့မထုတ်ပြန်ဘဲနဲ့တော့အချိန်ရမငင်တက်နိုင်ဘူးသူမငင်တက်နိုင်တာကိုသူကသိတယ်ရေကောက်ပွေမလုပ်နိုင်ပါဘူးဆိုရင်လည်းဒါကြောင့်မာချန်လုံးနဲ့အုပ်ချုပ်တယ်လို့မြင်တယ်အဲ့ဒီတော့မှာရက်ကအုပ်ချုပ်ရေးမှုရဲ့လုပ်ပိုင်ခွင့်တွေကိုတောင်မှဒါစစ်ခုံရုံးနဲ့စစ်မယ်လို့ကြေညာထားတာရှိတယ်လေ။ဒါကြောင့်အများကြီးခရီးထားရမှာအစင်းစစ်တာလောက်နေတောင်မှစစ်ခုံရုံးစစ်ပြီးတော့ထောင်တွေအများကြီးကျသွားနိုင်တယ
်။အခုလက်ရှိအနေထားမှာချင်းပြည်နယ်ရဲ့80ရာခိုင်နှုန်းကျော်ကိုချင်းကကွေတပ်ဖွဲ့တွေကထိန်းချုပ်စူးပူးထားပြီးစစ်ကောင်စီရဲ့ရန်တရားဟာလည်းမြို့ပေါ်လောက်မှသာလဲပတ်နိုင်တော့တယ်လို့ဆိုပါတယ်။ဒါကြောင့်စစ်ကောင်စီအနေနဲ့နေမီစူးမှုရဲ့အတွက်ထူးစစ်ဆင်မှုတွေလည်းလှုပ်ဆောင်လာနိုင်တယ်လို့စလိုက်ထက်နေကပြောပါတယ်။စစ်ကောင်စီဟာချင်းပြည်နယ်တွေကမြို့နယ်ရှိမြို့နယ်ကိုစစ်အုပ်ချုပ်ရေးကြီးညာပြီးတဲ့နောက်ဖေဖော်ဝါရီလ4ရက်နေ့မှာတော့ဟာခါဖလမ်တီတိန်ထန်တလန်တွန်းဆန်ကမ်ပလက်နဲ့မတူပီမြို့နယ်တို့မှာညမထွက်ရအမိန့်နဲ့လူ9ဦးထက်ပိုမဆိုးရအမိန့်ကိုထုတ်ပြန်လိုက်ပြီးလုံခြုံရေးတွေလည်းတင်းကျပ်ထားတယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းအချင်းချုပ်ကိုနားဆင်ကြရမှာပါ
ရခိုင်ပြည်မြေပုံမြို့နယ်မှာ၅ဖမ်းရှာနေတဲ့အရသား၂ယောက်ကိုစစ်သား၂ယောက်ကတပ်နက်နဲ့ပြစ်ခတ်ရမှာတယောက်သေဆုံးသွားပါတယ်။လွယ်ကော်မှာမြေမြုံမိုင်းကြောင်ကတစီနင်းမိပောက်ကွဲကအရသား၄ယောက်ဝဲချင်းပြီးသေဆုံးသွားပါတယ်။
တော်ရရှင်ရဲ့ခုနားဆင်နေကြတာကတော့နေဆက်ဒီတာကတိုင်းသားသတင်းတော့တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလောပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပ
ါ။ FEV ရတိုင်းရင်းသတင်းတော့တွေစုပေါင်းတင်ဆက်ထားတဲ့တိုင်းရင်းသတင်းလောကိုနားဆင်ကြည့်ရှုကြရတာပါ။ကဲအခုတော့ဒီကနေ့နောက်ဆုံးရထိတ်တန်းရောက်သတင်းတွေကိုဒေါခင်မျိုးသက်ကပြောပြပေးပါမယ်ခင်ဗျာ။
တူရကီနဲ့ဆီးရီးယားနယ်စပ်ဒေသမှာတနင်္လာနေ့ကရိုက်ခတ်တဲ့အပြင်းငင်ရောက်တေဆုံးရသူဟာအခုချိန်ထိဆိုလူပေါင်း2000ကျော်နေပါပြီ။ကယ်ဆယ်ရေးလုပ်သားတွေဟာလည်းပျက်စီးကြရကောင်းကောင်းမပါပဲပြိုကျပျက်စီးနေတဲ့အဆောက်အဦတွေကြားမှာအသက်ရှင်ကျန်တဲ့သူတွေကိုအချိန်လုပြီးတော့စူးစမ်းရှာဖွေနေကြပါတယ်။တူရကီဆော့ကသဘာဝဘေးရန်ဆိုင်ရာစီမံခန့်ခွဲဖွဲ့ကတော့ကယ်ဆယ်ရေးလုပ်သား3000လောက်ရှိပြီးတော့ကရင်ကာတွေဘူဒိုဇာတွေတူဖော်ရေးဆိုင်ရာအစင်ပေါင်း9500လောက်ငင်းရန်တန်တဲ့ဒေတာကိုပို့ပေးထားတယ်လို့ပြောပါတယ်။တူရကီသမ္မတအာဒူဝန်ကတော့နိုင်ငံတော်အောက်မေပွဲနေ့ဖြစ်ခုနှစ်ပြည့်လုံမှာဖြစ်ကြောင်းနဲ့ငင်းရန်တန်တဲ့ပြည်နယ်10ခုအတွက်အရေးပေါ်အခြေအနေ3လအကြေညာထားပါတယ်။တနစ်ကြံနေဖြစ်တဲ့ရုရှားကျူးကျော်စစ်ကိုခုခံတွန်းလှန်ရေးအတွက်ဂျက်တိုက်လင်းတွေပေးပို့ဖို့အပြင်ယူကရိန်းကို EU ဥရောပသမဂ္ဂအဖွဲ့အစည်းနဲ့လက်ခံဖို့တောင်းဆိုတဲ့ယူကရိန်းသမ္မတဗလိုဒီမီယာဇယ်လန်စကီကို EU ခေါင်းဆောင်တွေကဘရပ်ဆဲလ်စ်ဥရောပပါလီမန်အဆွေးနွေးပွဲမှာဂျက်တပရင်းတွေကမတည့်ရဩဘာပေးပြီးတော့ဂုဏ်ပြုခဲ့ကြပါတယ်။တချိန်ထဲမှာပဲရုရှားလုံခြုံရေးကောင်စီဒုတိယအကြီးအကဲဒီမီထရီမက်ဗီဒက်ကတော့စာဗီယားလဲနဲ့ဆက်အောင်ကိုချက်တဲ့ပရင်းနေမှာသွားတယ်လို့နောက်နိုင်ငံတွေကထောင်နဲ့ချီတင့်ကားတွေပေးပို့နေတာအတွက်တုံ့ပြန်မယ်လို့ကြေညာလိုက်ပါတယ်။တရုတ်နိုင်ငံကထောင်လိုင်းရေးမိုးပြံဘူပေါင်းအသုံးပြုကြမှုဟာအမေရိကန်ရဲ့အချုပ်ချာအာဏာကိုဗျောင်ဗျောင်တင်းတင်းမဲ့ချိုးဖောက်မှုဖြစ်နေရှုံချတယ်လို့ချက်တဲ့ပရင်းနေမှာအောက်လွတ်တော်ကတညီတညွတ်ထဲမဲခွဲဆောင်ဖြတ်ခဲ့ကြပါတယ်။မိုးပြန်ဘူပေါင်းနဲ့ပတ်သက်လို့တာဝန်ရှိသူတွေကလွှတ်တော်မှလာရောက်ထွက်ဆိုပြီးတဲ့နောက်ပိုင်းအခုလိုကန့်ကွက်သူမရှိဘဲနဲ့ထောက်ခံမဲ့419မဲနဲ့တရုတ်နိုင်ငံပေါ်ရှုံချကြောင်းအဆိုပြုနိုင်ခဲ့တာဖြစ်ပါတယ်။မလေးရှားဝန်ကြီးချုပ်အန်ဒရန်အီဗရာဟင်ကအာနာသိမ့်မှုဒဏ်ခံရတဲ့မြန်မာနိုင်ငံမှာတည်ငြိမ်အေးချမ်းမှုဖော်ဆောင်နိုင်ရေးအတွက်ထိုင်းနိုင်ငံကိုပို့ပြီးကြီးမားတဲ့အခန်းကဏ္ဍကနေပါဝင်ဖို့အတွက်ကြက်တပရင်းနေမှာတောင်းဆိုလိုက်ပါတယ်
။တရင်ချင်းချုပ်ကိုဒေါခင်မျိုးသက်ကပြောပြပေးတာပါ။ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရဲမွန်ဖြစ်ပြီးအသံပိုင်းဆိုင်ရာရုပ်သံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျင်မီကွတ်နဲ့ဇီနက်အဗ်ဒူရာမန်တို့ဖြစ်ကြပါတယ်။တောက်ကြမနေ့ကင် VOA အစီအစဉ်တွေကိုလိုက်ဒိုမီတာ3249တို့ကနေ VOA Facebook စာမျက်နှာကပါပူးတွဲပြီးတင်ဆက်နေတာပါ။မြန်မာပြည်သူပြည်သားအလုံးဘေးရန်တွေအပေါင်းကင်းဝေးပြီးမင်္ဂလာပြည့်ဝတဲ့နေ့ဖြစ်ကြပါစေ။ BOA ကိုနားဆင်တဲ့အတွက်ကျေးဇူးပါခင်ဗျာ။ကျွန်တော်ကခင်မောင်စိုးမင်းပါ
This program has come to you from the Voice of America, Washington.